Welcome to the Voice of America in Burmese.
Mingawa kumya, view me mawa ye, nakaun na sevi, ipela, shiye, porune nyabe season is sati nivavi, chino aunu uva kumya, COVID-19 evo chinija, view ye season ego, yai pionle tinsepi nivare, kujizono, nasomia drinigu, tinsepi ma pipare. Coronavirus ကူးစက်မှုကြောင့်လန်ဒန်မြို့ကဆေးရုံမှာကုသမှုခံယူနေရတဲ့ဝန်ကြီးချုပ် Boris Johnson ဟာအထူးကျမှတ်ဆောင်မှာနေရချာနေခဲ့ရပြီးတဲ့နောက်တည်ငြိမ်ခြင်းနေမှာရှိနေကြောင်းကျန်းမာရေးရရှိသူကဒီနေ့ပဲပြောလိုက်ပါတယ်ဝန်ကြီးချုပ်ဟာတတောင်တတာနဲ့စိတ်သက်ခံခံမှမှာရှိနေကြောင်းလဲကျန်းမာရေးဝန်ကြီးဌာနအငယ်တန်းဝန်ကြီး Edward Elgar ကပြောလိုက်တာပါဝန်ကြီးချုပ်မှာ Virus ကိုကူးစက်နေကြောင်းအတည်ပြုခဲ့ပြီးနောက်တည်ထက်ခွဲနေထိုင်နေချိန်မှာပဲရောဂါအခြေအနေမသက်သာတဲ့အတွက်တနေ့နေ့မှာဆေးရုံတင်ခဲ့ရတာလည်းဖြစ်ပါတယ်ဒီနေ့ပတ်ကြအတော်လာတွေကန့်သက်ထားတဲ့ဗြိတိန်နိုင်ငံမှာ virus ကူးစက်သူ 96,000 လောက်ရှိနေပြီးသေဆုံးသူ 6,100 လောက်အထိရှိနေတာပါ coronavirus ကူးစက်မှုကိုထိန်းချုပ်ဖို့နိုင်ငံတော်များမှအပြင်းမထွက်ပဲအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့အချိန်မှာတောင်ကိုရီးယားနိုင်ငံမှာတော့လူချင်းချင်းအဆက်ဆံတွေကိုရှော့ချကျောင်းတွေကိုပိတ်လိုက်ပြီးတဲ့နောက်ကူးစက်မှုတွေလည်းတိတိကျကျရောသွားပါတယ်ဒီသတင်းပတ်ထက်ကူးစက်သူရေထွက်ရောသွားတဲ့တောင်ကိုရီးယားမှာလူနာအသေ 53,000 သာတွေ့ရတဲ့အကြောင်းလဲဒီကနေ့ပဲသတင်းထုတ်ပြန်ထားတာပါဆိုမျိုးမှာကူးစက်မှုတွေတိုးလာမှာဆွေးမှုတွေကြောင့်ဘားဆိုင်တွေ necklace တွေကိုလည်းပိတ်ထားဖို့မြို့တော်ဝင်ကဒီနေ့ပဲကြေညာထားပါတယ်အမေရိကန်ပြည်အောင်စုကတော့ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်၄သိန်းလောက်တည်ရှိနေပြီးဂျာမနီနိုင်ငံဟာလည်းဒီနေ့မှာပဲကူးစက်သူ3,000ကျော်သွားပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတွေတိုးလာနေသလိုကာယရောဂါထိန်းချုပ်မှုအပေါ်ရင်းနှီးမြှုပ်နှံသူတွေအကောင်းမြင်သဘောထားတွေလည်းရှိနေတဲ့အတွက်အာရှဒေါ်လာကစတော့ဈေးကွက်တွေမှာဒီကနေ့တက်ကြရီဂျုံခဲ့ရပါတယ်ဂျပန်နိုင်ငံကနီကိုင်ညွန်ငင်းရဈေးပိတ်ချိန်မှာ200ယန်လောက်တက်ခဲ့ပြီးဩစတြေးလျနိုင်ငံက S&P ASX တောင်ကိုရီးယားနိုင်ငံက Kospi တို့ကတော့100ယန်လောက်အောင်အရှုံးပြခဲ့တာပါရှန်ဟိုင်ညွန်ငင်းကတော့3.25ယန်လောက်နီးပါးဈေးချခဲ့ပြီးဟောင်ကောင်ဟန်ဆန်ညွန်ငင်းကတော့မွန်လပိုင်းနောက်ပိုင်းအယောင်းဝယ်လုပ်ချိန်မှာ100ခန်းလုံးကျော်ဈေးချခဲ့ပါတယ်။ဥရောပတက်ကဈေးကွက်မှာတော့ဈေးပွင့်ချိန်မှာအကျနဲ့ဂျုံခဲ့ရတာပါ။အတန်းနဲ့ဂျုံခဲ့ရတဲ့ရင်းနှီးဈေးကွက်မှာတော့မနေ့က 9.4 ခန်းလုံးရှုံးပေါ်ခဲ့တဲ့အမေရိကန်ရင်းနှီးဈေးဆေးဟာဒီနေ့မှာတော့တစ်ပေပါကို $25ကျော်ခဲ့ပါတယ်။နိုင်ငံတကာစံဖြစ်တဲ့ brand ရင်းနှီးဈေးကတော့$1ကျော်ဈေးတက်ခဲ့ပြီးတစ်ပေပါကို $32ကျော်အထိရှိခဲ့တာပါ။ကိုယ်ဝန်ကျုံးမှာဆက်ကတ်ထားတဲ့အမေရိကန်လေယာဉ်သင်္ဘော USS Theodore Roosevelt အပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေထွက်တိုးလာနေသလိုသင်္ဘောကပ္ပတိန်ကိုယာယီကဖယ်ရှားလိုက်တဲ့ရေတပ်ယာယီဝန်ကြီးကလည်းမနေ့ကပဲယာယီကနှုတ်ထွက်သွားပါတယ်။သင်္ဘောသား230ဗိုင်းရပ်စ်ကူးစက်ခံရတဲ့အကြောင်းရေတပ်တာဝန်ရှိသူတွေမနေ့ကပဲ video ကိုတည်ပြလိုက်တာပါ။ဒါဆိုရင်ကမ္ဘာတစ်ဝန်းကအမေရိကန်စစ်မှုထမ်းတွေကူးစက်ခံရမှုရဲ့15%ကျော်တိရှိနေပါတယ်။သမောကပတင်ဘရက်ခရူစီယာကတော့ယောဂကုသမှုအခြေအနေပေါ်စိုးရိမ်ကြောင်းနဲ့တည်ဆုံးမှုတွေမကြုံရအောင်ပြပြသားသားဆုံးဖြတ်ချက်ချဖို့ထက်ရရှိထံပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစာရေးသားဖိပို့ခဲ့တာပါဒီနောက်ဂျာတာဘေးနေမှာပဲသူ့ကိုရေတက်ယာယီဝန်ကြီးသောမတ်မော်တလီကယာယီကဖယ်ရှားလိုက်ပါတယ်ယာယီဝန်ကြီးမော်တလီကိုလည်းဟာလဲမနစ်မနစ်ပိုင်းကပဲယာယီကနှုတ်ထွက်သွားတဲ့အကြောင်းကာဝေးဝန်ကြီးမတ်ကက်စပါကပြောပါတယ်COVID-19 ရေပေါ်အခြေအနေကြောင့်ပြည်ပမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့လုပ်ငန်းတွေနဲ့နိုင်ငံသားတွေအတွက်ဝန်ဆောင်မှုတွေကိုရှော့ချထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဒီနေ့ပဲကြေညာပါတယ်။အများပြည်သူချမ်းသာရေးအတွက်ကြိုတင်ကာကွယ်အနေနဲ့ဧပြီလ2ရက်နေ့ကစလုပ်ငန်းတွေကိုရှော့ချလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာနိုင်ငံကူးလက်မှတ်တွေပုံနှိပ်ထုတ်လုပ်ပေးပို့နေတဲ့လုပ်ငန်းတွေနဲ့မွေးစည်းပြုစုတဲ့လုပ်ငန်းတွေကိုနောက်ထပ်တစ်စုံတရာမထုတ်ပြန်မချင်းစံငန်ထားမှဖြစ်ကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြပရောက်အမေရိကန်နိုင်ငံသားတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေမှာနိုင်ငံကူးလက်မှတ်တွေရှောက်ထားခွင့်ရှိပေမဲ့ပုံနှိပ်ထုတ်ရေးဌာနကလုပ်ငန်းတွေပြန်လည်မစမချင်းထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။အရေးပေါ်ခီးသွားဖို့လိုအပ်တဲ့အမေရိကန်နိုင်ငံသားကလေးလူကြီးတွေကိုတော့တန်ယုံတွေကယာယီနိုင်ငံကူးလက်မှတ်ထုတ်ပေးနိုင်ကြောင်းလည်းဖော်ပြထားပါတယ်။အခုထုတ်ပြန်ချက်မတန်ခင်နိုင်ငံကူးလက်မှတ်ရှောက်ထားသူတွေအနေနဲ့လည်းအချိန်တော်ကြာစောင့်ဆိုင်းရဖို့ရှိကြောင်းလည်းအသိပေးထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ကျွန်မကတော့နောက်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ ကိုဗစ် -19 ရောဂါကြောင့်မြန်မာနိုင်ငံကလူနာအမှတ် 19 နဲ့လူနာအမှတ် 16 တို့သေဆုံးကြောင်းမြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဧပြီလ10ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ပါတယ်။အသက်48နှစ်အရွယ်လူနာနံပါတ် 19 မှာတွေ့တူရောဂါအခံရှိသသူဖြစ်ပြီးဒီကနေ့မနက်3:00လောက်မှာပြင်းထန်အဆုတ်ယုံရောဂါကြောင့်ရုတ်တရက်အသက်ရှူလမ်းကြောင်းပျက်စီးပြီးသေဆုံးကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။လူနာနံပါတ် 19 ဟာဘူဂိုရိုင်းဒေသကြီးပောက်ခေါင်းစာတိဖြစ်ပြီးတော့ဧပြီလနေ့ရက်နေ့ကလေးကကုသပေးနေတဲ့ပြည်မြို့ပြည်သူစေုံမှာပဲကွဲလွန်သွားတာပါ။လူနာအမတ်16ကတော့အသက်63နှစ်အရွယ် AR တိုင်းရေကြီးမြို့နယ်ဒေသခံဖြစ်ပြီးစီချိုယောဂခန်းရှိသူအမျိုးသမီးဖြစ်ပါတယ်။ဧပြီလ3ရက်နေ့ကလေးကသူတက်ရောက်ကုသနေတဲ့ဝေဘာဂီဆေးရုံမှာပဲဒီကနေ့မနက်10:00လောက်မှာတည်ဆုံခဲ့တာပါ။သူကတော့ရုပ်တရက်နှလုံးသွေးကြောပိတ်ပြီးတော့နှလုံးကြွက်သားပုတ်တာပြင်းထန်အဆုတ်ရောင်ယောဂအမျိုးအစားနှင့်စီချိုယောဂနဲ့နာတာရှည်ကြောက်ပနဲ့နှလုံးယောဂခံတွေကြောင့်တည်ဆုံတာဖြစ်တယ်လို့လည်းပြောထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဧပြီလ6ရက်နေ့ညထုတ်ပြန်ချက်အရမြန်မာမှာကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာ22ဦးရှိပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေထဲမှာလူနာနံပါတ်4ကတော့တက်တာပြောက်ကွင်းသွားပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုဧပြီလ9ရက်နေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအသိပညာပေးပကြီးတွေကိုအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာရေးဆွဲခဲ့ကြတဲ့ street artist နယံပကြီးရေးဆွဲသူ၃ဦးအပေါ်အမှုဖွင့်အရေးယူထားတာတွေအားလုံးချက်ချင်းရုပ်သိမ်းပေးဖို့လူအခွင့်အရေးလှိလာဆောင်ကြည့်ရေးဖွဲ့ HRW ကဧပြီလ10ရက်နေ့မှာကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ကိုစီယာနောင်ကြာဆိုင်တဲ့နော်ထွန်းအောင်တို့ကချင်ပြည်နယ်မြကျင်းနားဘူရာတိုက်တန်းမှာရေးဆွဲခဲ့တဲ့အသိပညာပေးပကြီးတွေဟာဗုဒ္ဓဘာသာကိုထိခိုက်စေတဲ့ယူဆချက်တွေပါဝင်နေတဲ့အတွဲဆိုပြီးဧပြီလ3ရက်နေ့မှာသာသနာရေးဦးစီးဌာနကမြကျင်းနားတရားရုံးမှာဦးတိုက်လျှောက်ထားခဲ့တာပါ။သူတို့ရေးဆွဲထားတဲ့ပကြီးထဲမှာနှီယုံယောင်ဝှယုံဝှထားတဲ့အယိုးကောင်းတဲ့လူပုံဟာဗုဒ္ဓဘာသာဖုံးကြီးနဲ့တူတယ်ဆိုတော့ဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုအမှုဖွင့်အရေးယူရလဲဖြစ်ပါတယ်။HRW ကတော့မြန်မာတာဝန်ရှိသူတွေအနေနဲ့အခုလိုအတိတ်ပဲရှိတဲ့ကိစ္စကိုအာရုံစိုက်နေမဲ့အစားကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအရေးကိုပိုးပြီးတော့အရေးထားဆောင်ရွက်တင်တယ်လို့ HRW ရဲ့အာရှရေယာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ရဲ့အသွာအလာကန်တမိုရီကိုဖယ်ရှားလိုက်တာကြောင့်ထောင်ပေါင်းချီတဲ့လူတွေအဲ့ဒီမြို့ကနေဝန်တာအာရထွက်ခွာလာနေကြပါတယ်။နလကြော်ကြတိတ်ဆိတ်နေခဲ့တဲ့ရထားတွေဘတ်စ်ကားတွေအားလည်းနှကောင်စည်းတွေတက်ထားတဲ့ခီးတွေနဲ့စီကားလာနေပါတယ်။ဝူဟန်မြို့ကနေရထားတွေနဲ့တင်ထွက်လာမယ်လူပေါင်းက9000ခွဲထိရှိလိမ့်မယ်လို့အစိုးရကခန့်မှန်းထားပါတယ်။ရုရှားတရုတ်နယ်စပ်ကဆူဖန်ဟီမြို့မှာတော့ရုရှားကပြန်ဝင်လာတဲ့လူအများပြားမှာပိုကူးလာတာတွေကိုဒီကနေ့တွေ့ရတဲ့အတွက်မြို့တစ်ခုလုံးကိုအသွာလာတင်းတင်းကြပ်ကြပ်ကန့်သတ်ထားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ COVID-19 လူနာသစ် 218 ဦးတွေ့ခဲ့တာကြောင့်အခုဆိုရင်လူနာစုစုပေါင်း 2956 ဦးထိရှိနေပြီးသေဆုံးသူက140ရှိတယ်လို့အင်ဒိုနီးရှားကျန်းမာရေးအရာရှိသူကပြောပါတယ်။စင်ကာပူမှာတော့ယောဂထိန်းချုပ်ရေးအတွက်လူစုလူဝေးမလို့ရတားမြစ်ထားတာပါ။ဒါအပြင်စင်ကာပူကစီးပွားရေးလုပ်ငန်းတွေကိုလည်းတလကြာပိတ်ဖို့ဥပဒေမူကြမ်းတရားကိုလည်းစင်ကာပူလွှတ်တော်မှာအင်ကာနေကပဲမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ COVID-19 ယောဂပိုးပြန့်နှံ့တဲ့နေရာတွေကိုခန့်မှန်းနိုင်ရင်အပြိုင်ကြိုးပမ်းနေကြတဲ့နေရာမှာအစိုးရတွေကလည်း Facebook နဲ့ Google အပါအဝင်နှိပညာကုမ္ပဏီတွေစီက data သတင်းအချက်အလက်တွေကိုတုံးပြီးတော့စံတနိုင်ဖို့လုပ်ကိုင်နေပါတယ်။အဖျားသွေးရှိတာက COVID-19 ရဲ့အဓိကရောဂါလက္ခဏာတစ်ခုဖြစ်တဲ့အတွက်အင်တာနက်နဲ့ချိန်ထားတဲ့အဖျားတိုင်းကိရိယာသာမိုမီတာကနေရတဲ့သတင်းအချက်အလက်ကိုကြည့်ပြီးဘယ်ဒေသမှာရောဂါကူးစက်နေသလဲဆိုတာကိုခန့်မှန်းနိုင်ပါတယ်။ San Francisco အခြေစိုက် Cancer Community $35 တန်း Smart သာမိုမီတာကတော့ Bluetooth နဲ့ချိတ်ဆက်ထားတာဖြစ်ပြီးတနေ့ကိုလူအောင်သသိန်းကျော်အဖျားတိုင်းနေပါတယ်။အဖျားတိုင်းလိုက်တဲ့လူရဲ့အချက်အလက်တွေကို company ကစုဆောင်းထားတာပါ။မတ်စတာလေလောက်မှာတော့ Florida ပြည်နယ်နဲ့ New York မှာကုပူချိန်တက်တဲ့လူတွေအတော်များလာတော့တွေ့ခဲ့ရတယ်လို့ကုမ္ပဏီကပြောပါတယ်။တကမ္ဘာလုံးလက်ရှိရင်ဆိုင်နေရတဲ့ကာယောဂါတက်ဖြစ်ရေးအတွက် Smart Thermometer ကလည်းအရေးပါတဲ့ပြည်စစ်တခုဖြစ်လာနိုင်တယ်ဆိုပြီးခန့်မှန်းနေကြတာလည်းဖြစ်ပါတယ်။ပို့ထူးနေညာအတွက်ထိတ်တန့်ရောက်တဲ့တင်တွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့COVID-19 နဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်တော့မှာဖြစ်ပြီးနောက်ပိုင်းမှာတော့သတင်းမဆင်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ
်။မြန်မာနိုင်ငံထဲမှာ COVID-19 တက်ခွဲအတည်ပြုလူနာ22ဦးထဲ3ဦးသေဆုံးခဲ့ပြီးယောဂပြောက်ကင်းသွားသူကလည်း2ဦးအထိရှိလာပါတယ်။ကျန်ရှိနေသေးတဲ့လူနာတွေရဲ့ယောဂအခြေအနေကောင်းမွန်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အဲ့ဒါအပြင်တရုတ်နိုင်ငံကနေရောက်ရှိလာတဲ့စေပညာရှင်22ဦးဟာလည်းရန်ကုန်မြို့မှာနှစ်ပတ်ကြာနေထိုင်ပြီးဒီယောဂတိုက်ဖြတ်ရာမှာပူးပေါင်းပါဝင်ဆောင်ရွက်သွားဖို့ရှိနေပါတယ်။ COVID-19 လူနာနံပါတ် 16 ဖြစ်တဲ့အသက် 63 နှစ်အရွယ်အမျိုးသမီးကိုဝိဘာကီအထူးကုစေယုံကြီးမှာအထူးချက်မှတ်ကုသပေးခဲ့ပေမဲ့သူဟာအပြင်းပြပြီးသတိကောင်းစွာမရတာနဲ့သွေးပေါင်ငြိမ်ချဆင်းတဲ့ဝေဒနာတွေကိုခံစားခဲ့ရပြီးဒီကနေ့မနက် 10:05 မိနစ်မှာကွယ်လွန်သွားပါတယ်ဒီလူနာဟာသူယောဂအခမ်းအကြောင်းမှာသိဆုံးခဲ့ရတာဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါရယ
်ဒီလူနာသိဆုံးရခြင်းရဲ့အဓိကအကြောင်းရင်းမှာနှလုံးသွေးကြောပိတ်ပြီးတော့နှလုံးကြွက်သားပုတ်ချင်းယောဂနဲ့ပြင်းထန်တဲ့အဆုတ်ရောင်ယောဂကိုခံစားရပြီးတော့လူနာရဲ့အခမ်းယောဂကတော့ရှီဂျူယောဂအခမ်းကြောင့်လူနာသိဆုံးရတာဖြစ်တယ်လို့သတ်မှတ်ပါရယ်
တေဆုံးသူနောက်တူဖြစ်တဲ့လူနာနံပါတ်6ခွန်အသက်48နှစ်အရွယ်အမျိုးသားဟာလည်းပြည်မြို့ပြည်သူစေယုံကြီးမှာအထူးကျမကုသပေးနေရချိန်မှာပဲအမောဖောက်လာတဲ့နောက်သွေးရင်းအောက်ဆီဂျင်တက်ကျဆင်းတဲ့လက္ခဏာတွေခံစားခဲ့ရပြီးဒီကနေ့မနက် 3:00 မိနစ် 40 မှာကွယ်လွန်ခဲ့ပါတယ်။ဒီလူနာတေဆုံးရတဲ့အဓိကအကြောင်းရင်းကိုဒေါက်တာတာထွန်းကျော်က VOA ကိုရှင်းပြထားပါတယ်
။ဒီဆုံးရတဲ့အကြောင်းရင်းအနေနဲ့ကတော့ပြင်းထန်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျစီတဲ့ယောဂနဲ့သွေးအဆိပ်တက်ခြင်းယောဂအကြောင်းကွယ်လွန်ခဲ့တယ်လို့သတ်မှတ်ပါတယ်
။ကွယ်လွန်သူလူနာနံပါတ်16ရဲ့သားသမီးတွေဖြစ်တဲ့ပြည်မျိုးစေယုံမှာထားရှိကုသပေးနေတဲ့လူနာနံပါတ်18 19နဲ့20တို့ကိုသူတို့ရဲ့မိခင်ဖြစ်သူလူနာနံပါတ်15ကိုကုသပေးနေတဲ့ဝေဘာကီစေယုံမှာပြောင်းလဲကုသပေးဖို့အတွက်စီစဉ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီကနေ့ညနေအထိမြန်မာနိုင်ငံမှာCOVID-19 တခွဲအတည်ပြုလူနာ22ဦးရှိခဲ့ပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပြီးယောဂပျောက်ကင်းသူ2ဦးရှိတယ်လို့ဒေါက်တာတာထွန်းကျော်က VOA ကိုပြောပါရယ
် ICU ဝတ်ထဲမှာထားထားတဲ့ဒီလူနာ2ဦးကလည်းသေဆုံးသွားပြီဆိုတော့အခုချိန်မှာကျန်ရှိနေသေးတဲ့လူနာ19ဦးထဲမှာမှ2ဦးကပျောက်ကင်းသွားပြီဆိုတော့ဒီကျန်တဲ့18ဦးရဲ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်နေတယ်ပေါ့နော
်မှန်ပါတယ်ခင်ဗျအပြည့်ကြီးတဲ့အနေအထားကြီးပါလေ
မြန်မာနိုင်ငံမှာ COVID-19 ရောဂါပြန့်ပွားမှုကိုတိုက်ခတ်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာဒီကနေ့နေ့လယ်မှာပဲရန်ကုန်မြို့ကိုရောက်ရှိလာပါတယ်။အဲ့ဒီအဖွဲ့ထဲမှာပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးကျွမ်းကျင်ပညာရှင်9ဦးအပါအဝင်တရုတ်တိုင်းရင်းဆေးပညာရှင်2ဦးနဲ့ဓာခွဲပညာရှင်2ဦးတို့ပါဝင်ပါတယ်။ဒီပညာရှင်တွေဟာရန်ကုန်မြို့မှာနှစ်ပတ်တာနေထိုင်ပြီးတော့ရောဂါတိုက်ခတ်ရေးမှာပါဝင်ကူညီသွားမယ်အကြောင်းကိုဒေါက်တာတာထွန်းကျော်က VOA ကိုပြောပါတယ်။
ဒီ UCP နာရှင်ဖွဲ့ကရန်ကုန်မြို့မှာ14ရက်တိတိနေထိုင်ပြီးတော့ဒီလူကျမ်းမာရေးနဲ့ပတ်သက်တဲ့ယောဂါကကွေအတွေ့အကြုံတွေကိုကျွန်တော်တို့နိုင်ငံဘက်ကပညာရှင်တွေနဲ့တွေ့ကြုံဆွေးနွေးပြီးတော့တွေ့ကြုံတွေဖလှယ်မယ်လူအရင်သင်တန်းတွေပြီးမယ်အဲ့ဒီလိုပဲကုသရေးနဲ့ပတ်သက်တဲ့ဖွဲ့ကလည်းပဲတော့ဝေဘာကြီးရှေ့ယုံမှာရှိတဲ့ COVID-19 ကူးတည်တဲ့လူနာတွေကိုကုသမှုပေးနေတဲ့ကျွန်တော်တို့ရဲ့သမားတော်ကြီးများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့ COVID-19 နဲ့ပတ်သက်တဲ့ယောဂကုသတဲ့အတွေ့အကြုံတွေကိုဖလှယ်မယ်ဆွေးနွေးမယ်ညှိနှိုင်းပြီးတော့လူအရင်သင်တန်းများပေးခြင်းဆောင်ရွက်ပါမယ်။တခွဲအဖွဲ့ကတော့ရန်ကုန်မှာရှိတဲ့ပြည်သူ့ကျန်းမာရေးတခွဲခန်းမှာတွဲဖက်ပြီးတော့ COVID-19 ယောဂပိုရှိမှရှိလူနာတွေကိုစစ်ဆေးပေးပါမှာဖြစ်ပါတယ်
။ဒီကနေ့စီးရင်တွေအရနိုင်ငံနဲ့နယ်မြေစုစုပေါင်း209ခုမှာလူပေါင်း14သိန်းကျော်ကိုယောဂကူးစက်ခံထားရပါတယ်။ဒီယောဂကြောင့်သေဆုံးခဲ့သူ 13,000 ကျော်ရှိခဲ့ပေမဲ့ယောဂပျောက်ကင်းသွားသူဟာလည်း 39,000 ကျော်အထိရှိနေပြီဖြစ်ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံအတွင်းတောင်ကနန်းရှိတဲ့တီးတန့်ခွဲစောင့်ကြည့်နေသူတွေရပ်ပြေသွားလို့နေရပ်ပြောင်းကြတဲ့အခါတအူးချင်းရောလူအတိုင်းဝိုင်းကပါပို့ပြီးသတိထားဖို့လိုနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပါမယ်။ COVID-19 နဲ့ပတ်သက်လို့မြန်မာပြည်ဟာလာမယ့်အပတ်မှာစိန်ခေါ်မှုအကြီးဆုံးဖြစ်တယ်လို့နိုင်ငံတော်အကြိမ်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမကွေးတိုင်းကပြည်သူတွေနဲ့ဒီကနေ့တွေ့ဆုံစင်မှာပြောဆိုလိုက်ပါတယ်။ဒီလိုတွေ့ဆတာကတော့လက်ရှိ quarantine ကအသွားအလာကန့်သက်ထားသူတွေ14ရက်ပြည့်တာနဲ့ဆက်ဆက်နေတာကြောင့်ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကတိုင်းဒေသကြီးနဲ့ပြည်နယ်က COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူတွေနဲ့နေ့စဉ်တွေ့ဆုံတဲ့အစီအစဉ်ကိုသူ့ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီကနေ့မကွေးတိုင်းဒေသကြီးကပြည်သူတွေနဲ့တွေ့ဆုံစဉ်မှာအခုလိုသတိပေးပြောဆိုတာဖြစ်ပါတဲ့
တွေ့လိုက်မယ်ဆိုရင်နောက်တစ်ပတ်ဟာမကွေးတိုင်းအတွက်ကောမကွေးတိုင်းလိုတိုင်းနေပြည်နယ်တွေအတွက်ကောတကယ်စိန်ခေါ်မှုကြီးတယ်ပပပဲဘာဖြစ်လို့လဲဆိုတော့ပြန်လာပြီးတော့ quarantine ဝင်နေသူတွေနှစ်ပတ်ပြည့်ပြီနှစ်ပတ်ပြည့်တဲ့သူတွေရှိလာမယ်ဆိုတော့အဲသူတို့ကထွက်ချင်နေပြီထွက်ချင်နေပြီဆိုပြီးနဲ့အဲ့ဒီအနေနဲ့ပတ်သက်လို့လဲကျန်းမာရေးဝန်ကြီးဌာနကအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်ပါလိမ့်မယ်ဘာတွေသတိပြုရမလဲဆိုတော့ quarantine ကထွက်ပြီးလို့ရှိလို့ရှိရင်ထွက်တဲ့အခါမှာဘယ်လိုနေရမလဲထိုင်အောင်ပြန်သတိပေးတာပေါ့နော်နောက်ပြီးတော့ quarantine ထဲမှာဘာမှမတွေ့လို့နောက်ယောဂရမမမရဘူးဆိုတော့အာမခံချက်မရှိဘူးဆိုတာအဲ့တော့ဒီ quarantine ကထွက်တဲ့လူတွေကိုထိမ့်ဖို့ အဲ့ဒါလည်းစိန်ခေါ်မှုက
နောက်တစ်ခုကတော့လက်ရှိကွာရန်တိန်းလုပ်ထားသူတွေမှာယောဂဘူးတွေ့မယ်ဆိုရင်သူတို့ကိုကုသပေးဖို့နဲ့သူတို့နဲ့ဆက်ဆက်သူတွေကိုစုံစမ်းဖော်ထုတ်ပြီးကွာရန်တိန်းလုပ်ဖို့စစ်ဆေးဖို့ထပ်မံလိုအပ်လာမယ်လို့ဆက်ပြောပါတယ
်အဲ့ဒီအချိန်မှာယောဂပါလာတဲ့လူတွေယောဂပြတော့မယ်ဒီဘက်နဲ့နှစ်ပတ်ကြာဆိုရင်ယောဂလက္ခဏာတွေကပြလာပြီးခိုးဘက်ကယောဂပါလာပြီးပြန်လာတဲ့လူတွေကယောဂလက္ခဏာတွေပြတော့မယ်ပြတော့အခါကြာလို့ရှိလို့ရှိရင်သူတို့ quarantine လုပ်ရမယ်ကုသရမယ်အဲ့ဒီကိစ္စကြီးကပေါ်လာတယ်။ဒါပေမဲ့သူတို့နဲ့ဆက်သွယ်မှုရှိတဲ့လူတွေကိုလိုက်ပြီးရှာရမယ်။သူတို့နဲ့ဆက်သွယ်ချစ်ပြမှုရှိခဲ့လို့ယောဂပိုးဝင်နေပြီလို့ထင်ရတဲ့သူတွေကိုလိုက်ပြီးတော့ကုသရမယ် quarantine ထည့်ရမယ်ပေါ့နော်။အဲ့ဒီစိန်ခေါ်မှုကြီးရတယ်အင်တာကြီးမှာပါ
။ဒီစိန်ခေါ်မှုတွေကိုကင်တွယ်ရမှာလက်တွေ့ကြကြဖြည့်ရှင်းဆောင်ရွက်ဖို့နဲ့ပြည်သူတွေကအလွန်အမင်းထိတ်လန့်မသွားအောင်ထိန်းသိမ်းဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။လက်ရှိ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပြည်သူတချို့ကပူးပေါင်းဆောင်ရွက်မှုမရှိတဲ့အခက်အခဲကိုရင်ဆိုင်နေရကြောင်းအွန်လိုင်းမြို့နယ်ကကြေးရအောင်အုပ်ချုပ်ရမှုဦးတင်လွင်ကအခုလိုဆွေးနွေးထားပါတဲ့
ဟုတ်ကဲ့လိုင်းနာဆောင်ရွက်မှုရှိတဲ့အပိုင်းကတော့ကျေးလက်ဒေသမှာရှိတဲ့ပြည်သူလူထုတွေရဲ့စက်မရဘူးသူတာနယ်ပါချက်မှာဒါနံပါတ်၁ချက်ပါနံပါတ်၂ချက်ကတော့ဒီရဲကြီးမှာဥဆောင်နေတဲ့အုပ်ချုပ်ရမှုတွေရမီရဖာတွေသတိရခြင်းဒီဥစီဥဆောင်ပြုသူတွေကလေဒါအားနေတဲ့အပိုင်းတွေပါပါတယ်ကျွန်တော်တို့ကိုယ်တိုင်လေ့လာပြီးတော့ဒါကိုအားဖြစ်နေရတဲ့အပိုင်းတွေရှိပါတယ်တတိယချက်ကျတော့မြို့နယ်မှာရှိတဲ့ဌာနဆိုင်ရာအသီးသီးအလိုက်ကမြို့နယ်အစ်စ်မှာရင်အားဆိုင်တဲ့အပိုင်းမဟုတ်ပင်လေရေကြီးတွေမှာရေကြီးအစ်စ်တွေအထိဘလို့ဒီ COVID-19 ကိုဘလောက်ထိပြည်သူတွေစိတ်ပါဝင်စားလာအောင်ဘလောက်ထိဆိုင်နာဆောင်ရွက်အောင်လုပ်မယ်ဆိုတဲ့အပိုင်းတွေကိုလည်းဟိုချမှတ်ဆောင်ရွက်ပြရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ COVID-19 နဲ့ပတ်သက်တဲ့ရေကြီးအစ်စ်မှာ
ဒေါအောင်ဆန်းစုကြည်ကတော့လိုအပ်ကြတွေကိုဖြည့်ဆည်းသွားဖို့နဲ့ COVID-19 ကိုရင်ဆိုင်ရမှာလူတူချင်းစီကောင်းမှအားလုံးကောင်းမှဖြစ်ကြောင်းကိုထောက်ပြပြောဆိုခဲ့ပါတယ်လောလောဆယ်မှာတော့ကျန်းမာရေးဝန်ကြီးဌာနက quarantine ခေါ်အသွားအလာကန့်သတ်တာ14ရက်ပြည့်ပြည့်သူတွေနေအိမ်ပြန်ရင်လိုင်းနာရမယ့်အချက်တွေကိုထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီချက်တွေထဲမှာတော့နေအိမ်ပြန်ရောက်ချိန်မှာ14ရက်အတွင်းမိမိနေအိမ်မှာနေထိုင်ဖို့မိသားစုတွေနဲ့6ပေအကွာမှာနေထိုင်ပြီးအနီးကပ်ပြောဆိုဆက်ဆံတာကိုရှောင်ကျဉ်ဖို့လူစုလူဝေးရှိရာကိုလုံးဝမသွားဖို့ဆိုတာတွေပါဝင်ပါတယ်တိုင်းနယ်ပြည်နယ်လိုက်ပြီးခြားခွဲစောင့်ကြည့်မှုအစီအစဉ်မှာအများစုကတော့ထိုင်းနိုင်ငံနဲ့တရုတ်နိုင်ငံကနေနေဆက်ဖြတ်ဝင်ရောက်လာသူတွေဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းကဝင်ရောက်လာသူမြန်မာ2000ကျော်ရှိတယ်လို့အစိုးရကကနဦးထုတ်ပြန်ပေးမယ်။ငယ်အလိုက်ပြီးသန်းစောင့်ကြည့်မှုစီးရင်ခံမှန်းချက်တွေအရဒီအရေးအတွက်တဲ့အစမတန်များပြားနေပါတဲ့။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတဲ့
။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကြောင့်လုပ်ငန်းတွေရပ်နားထားရတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်နိုင်ငံတော်ကရိတ်ခါထောက်ပံ့ပေးမယ့်ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာမျိုးနွယ်နဲ့ဒေသအလိုက်ဘာတွေလှုပ်ဆောင်နေကြသလဲဘလို့အခက်အခဲတွေရှိနေသလဲဆိုတာကိုမေးမြန်းတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကပ်ရောဂါအသွင်ဖြစ်ပေါ်လာမှုကိုစိုးရိမ်တဲ့အတွက်ဗကြံကာလရုံးပိတ်ရဲ့ဧပြီ10ရက်နေ့ကနေ19ရက်နေ့အထိကိုအိမ်ပြင်မထွက်ကြဖို့ညွှန်ကြားထားတာကြောင့်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ထောက်ပံ့ကူညီမှု၅မျိုးကိုလှုပ်ဆောင်ပေးမယ်လို့အစိုးရကကြေညာထားပါတယ်ထောက်ပံ့ပစ္စည်းပေးတာနဲ့ပတ်သက်ပြီးပေးသင့်တဲ့သူဟုတ်မဟုတ်သိချာစီစစ်နိုင်မှုကိုလည်းစူးစမ်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းကိုလှိုင်းသာယာမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကပြောပါတယ်
။လှိုင်းသာယာမှာအခြားနေရာမှာမတူတဲ့ပြဿနာကလူမှုတအားများပြားတဲ့ပုံမှာတော့ကျင်းကောက်တဲ့အပိုင်းမှာတော့အခက်အခဲတွေရှိတယ်။ဒါနဲ့မြေပြင်မှာအခုကဘာတွေဖြစ်နေရလဲဆိုတော့တကယ်စားနိုင်တောင်းနိုင်တဲ့ပုံစံတွေကလည်းပဲနိုင်ငံတော်ကထောက်ပံ့ပေးတယ်အခြေခံလူဒန်းစားဆိုတဲ့စကားလုံးနဲ့သူတို့ကလူချင်းတဲ့ပြဿနာဖြစ်နေကြတယ်ဗျ။တော့တဲ့လူတွေမှာလည်းတော်တော်လေးတော့အခက်အခဲရှိပါတယ်ဒီပြဿနာတွေကိုလည်းပြန်လည်းရှင်းပြရတဲ့အခက်အခဲတွေလည်းအများကြီးကြုံတာပေါ့ဗျာ
ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူဒန်းစားတွေကိုအိမ်ထောင်တစုစီအတွက်စံရှိပြီး C90 ကျပ်သား C90 ကျပ်သားပဲတစ်ပိတ်သားကျပ်သွန်တစ်ပိတ်သားထောက်ပံ့ပေးမှာဖြစ်ပါတယ်ဖားကန်ဒေတာမှာလည်းပြောင်းရွှေ့အလုပ်သမားတွေများတဲ့အတွက်ဒီလိုစီရင်ကောက်ယူတာတွေလုပ်တဲ့အခါမှာတွေ့ကြုံရတဲ့အခက်အခဲကိုဖားကန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကအခုလိုပြောပြပါတယ်
ကျွန်တော်တို့ရှိမှာမိုက်ဂရန့်တွေများတယ်ဗျမိုက်ဂရန့်တွေဆိုတာခုနပြောကျွန်တော်ရင်းမဆေးတွေပေါ့ဗျာရင်းမဆေးတွေအဟိုမော်ဂျူမော်ဂျာတွေနော်ဒီမာတွေဟိုချစ်ပေါင်းလူမာတွေပေါ့ဗျာ
ချ
စ်ပေါင်းလူမာတွေအများကြီးနေတဲ့အခါကျွန်တော်ရှင်းကောက်တဲ့ခါမှာအခက်အခဲအလုံးကြီးပါတော့ပါဖို့တော့တော်တော်လေးခက်ခဲနေဗျာဘာလို့ဆိုတော့ကောက်ရှင်းကောက်ရတဲ့မှာလဲကျွန်တော်တို့တော့တရက်ပဲအချိန်ပေးပြီးမှကောက်ရတဲ့ခါကျတော့အဲ့လိုလိုခက်ခဲတော့ရှိတယ်ဗျဟုတ်ကဲ့နောက်တစ်ခုကလေဟိုကျွန်တော်ရှင်းမှာကျတော့အဲ့လိုမျိုးဗျာပြန်ကျဲနေတယ်ဗျာရှင်းကောက်ဖို့လဲခက်ခဲတယ်နောက်ပြတ်မှတစ်ခါဟိုအဲခုနကျွန်တော်တို့ခေါင်းဆောင်ညွန်ကြားတာကအခြေခံလူဒန်းစားဆိုတဲ့ခါတော်တော်များများဆုံးကလည်းအခြေခံလူဒန်းစားတွေပဲဖြစ်ပါတယ်ဗျအဲ့တော့ ကျွန်တော်တို့အဲ့ကကြံကောင်းကြံနေနိုင်ပါတယ်နော်ကျွန်တော်ရှင်းနေပါတော့ကြံကောင်းကြံနေနိုင်တယ်ဒါပေမဲ့ကျွန်တော်အတတ်နိုင်ဆုံးတော့အဲဒီထောက်ပတ်ပေးနေအောင်လို့ကျွန်တော်ကြိုးစားပြီးတော့မှဒါတစ်ဆိုင်အောင်အချုပ်ရည်မှုနဲ့ပူပေါင်းဖို့ကျွန်တော်တို့ဒီလိုကောက်ခံကြတာဖြစ်ပါတယ်ဟုတ်ကဲ့
ဒီလိုထောက်ပံ့ပေးတဲ့အခါမှာမလိုလားအပ်တဲ့လေလွင့်မှုတွေ၊ကြံ့ကြာမှုတွေ၊အကြိလိုက်စားမှုတွေမဖြစ်ပေါ်စေရေးအတွက်တိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့ကြီးကြပ်မှုနဲ့စီရင်ကောက်ယူတာ၊ထုတ်ပိုးတာ၊ပို့ဆောင်ပေးတာတွေကိုဌာနဆိုင်ရာအဖွဲ့အစည်းတွေ၊ကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်လူမှုရေးအသင်းအဖွဲ့တွေ၊ပရဟိတလူငယ်အသင်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ကျွန်မအိမ်တနာထုံးမှရန်ကုန်ကနေသတင်းပေးပို့ပါရစေ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင်
။ COVID-19 ကမ္ဘာကပ်ရောဂါကြောင့်ထိုင်းနိုင်ငံတွင်စီးပွားရေးထိခိုက်မှုတွေနဲ့အတူချွန်ဘူရီခရိုင်ကတရားအိတ်ဆက်ရုံမှာမြန်မာလူသမား1000ကျော်ခန့်ဒီရက်ပိုင်းတွင်အလုပ်ထုတ်ခံရတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံထဲကိုနှစ်နိုင်ငံသဘောတူညီချက်နဲ့လာကြတဲ့လူသမားတွေတဲကချွန်ဘူရီခရိုင်ဘက်မှာတော့အလုပ်သမား1000လောက်ကိုဒီရက်ပိုင်းတွင်အလုပ်ရှင်ကစီးပွားရေးအခက်အခဲကြောင့်လူသားအင်အားလျှော့ချလိုက်တာပါ။ဒီအတွက်နိုင်ငံရေးရဖို့ကိစ္စတွေဆောင်ရွက်မယ်ဆိုရင်လည်းCOVID-19 အရေးပေါ်ကာလမှာလူစုလူဝေးနဲ့ရုံးတွေကိုတွားရောက်ပြီးတိုင်ကြားဖို့တွေလည်းအခက်အခဲရှိနေပါတယ်။ AB 15ရဲ့ကြော်မှပြန်လာဖို့အတွက်မြန်မာအစိုးရဘက်ကပြောပြီးနှစ်ဖက်နယ်စပ်တရားတွေလည်းပိတ်ထားတာကြောင့်ပြန်ဖို့ကလည်းခက်နေပါတယ်။အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေအနေနဲ့တရားခွင်နာနဲ့နေရက်ကိုပြန်ဖို့အတွက်စီစဉ်နေကြတယ်ဆိုပြီး AAC အလုပ်သမားကူညီအဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါတယ
်။ကျွန်ဘူလီကနော်တို့ဗိုက်ဆက်ရုံပေါ့နော်တိကျရင်ကလူပေါင်း1000လောက်ကိုအလုပ်ရှင်ကရနားလိုက်တာဒါပေမဲ့အလုပ်ရှင်ကဘာပြောလဲဆိုတော့အဲ့ဒီလူသမားတွေစီအခန်းထဲမှာပဲနေရမယ်မပြောင်းခွင့်လည်းမရဘူးအပြင်လည်းထွက်ခွင့်မရဘူးဆိုင်းဆိုရကကြေညာထားတာကသူတို့ကကိုဗစ် -19 ရောဂါပိုမိတဲ့ဆက်ရုံမှာအလုပ်ပိတ်ရမယ်ဆိုရင်သူတို့ကအဲ့ဒီလူသမားကိုသူတို့ဥပဒေနဲ့ညီမျှတဲ့အတွက်အစိုးရကနေသူကထောက်ပံ့တယ်90ရာခိုင်နှုန်းလူသားကရဲ့90ရာခိုင်နှုန်းဒါမှမဟုတ်တလောက်5000ဒါကသူကကိုဗစ် -19 ရောဂါကိုအဲ့ဆက်ရုံမှာကိုမိသွားပြီးတော့ဆက်ရုံကပိတ်လိုက်ရတယ်ဆိုရင်သူကအစိုးရထောက်ပံ့မယ်ဆက်ရုံလုပ်ငန်းရှင်ကဒါကသိကြမလို့ဘူးအခုကသူကအဲ့ဒီယောဂါကိုအကြောင်းပြပြီးအလုပ်တွေထုတ်တာကလုပ်ငန်းရှင်ကသူ့အတူစီးပွားရေးမဲ့ပတ်နိုင်လို့ထုတ်တာဒါကိုသွားပြီးစောပါဒီကန်လေးကျွန်တော်တို့သက်ဆိုင်ရာအလုံးမကကွယ်ရေးပတ်တိုင်တဲ့ခါကြလဲသူတို့ကအွန်လိုင်းရတဲ့တိုင်ပေးတယ်သူအုပ်စုနဲ့သွားတိုင်လို့မရဘူးသူတယောက်ချင်းနဲ့သွားတိုင်လို့မရအဲ့တော့အလုပ်သမားကြီးအကြီးကျယ်ထောင်နဲ့ချီပြီးဒုက္ခရအောင်အဲ့ဒီလုပ်သမားပေးကြတာကတိုင်ခွင့်လည်းမရဘူးအလုပ်လည်းထုတ်တယ်ဆိုဗမာပြည်ကိုပြန်ရမှာတရားဖွင့်တာကိုတောင်းနေတာအဲ15ရက်နေ့တရားဖွင့်တာနဲ့ကုန်ပြန်ရမှာလုပ်သမားကြီးက
အခုအချိန်မှာထိုင်းနိုင်ငံမှာအရေးပေါ်ကာလထုတ်ပြန်ထားပြီးညမထွက်ရအမိန့်ထုတ်ပြန်ထားသလိုနေဆက်ပြန်တဲ့ကားလိုက်နေလဲပိတ်ထားပါတယ်။ဒါအပြင်တက်ခရိုင်မှာလည်းမြန်မာရှေ့ပြောင်းလူသမားတွေနဲ့ဌာနေတိုင်းရင်းသားတွေခီးသွောလာခွင့်တွေမလုပ်ကြဖို့ကြေညာချက်ထုတ်ပြန်တားဆီးထားပါတယ်။တစ်ချိန်တည်းမှာပဲကပ်ရောဂါဘေးကြောင့်ထိုင်းနိုင်ငံအတွင်းမှာကုန်ကျဲမရလို့ပိတ်ပစ်လိုက်ရတဲ့စက်ရုံတွေအများအပြားရှိလာသလိုကုန်ကျော်တွေကိုနိုင်ငံတကာကလည်းမမာယူတော့တာကြောင့်လုံသားတွေရှော့ချရတဲ့စက်ရုံတွေလည်းရှိလာနေပါတယ်။ကျမမအေးအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ BCG လို့ခေါ်တဲ့ TB အဆုတ်နာယောဂါကာကွယ်ဆေးမှကိုခံစွမ်းအားပြန်ပြီးညှင့်တင်ပေးတဲ့အချက်နဲ့အသက်ရှူလမ်းကြောင်းမှာဖြစ်တဲ့အခြားယောဂါတွေကိုကာကွယ်ပေးနိုင်တာကြောင့်ကမ္ဘာကပ်ဘေးယောဂါကြီးဖြစ်တဲ့ COVID-19 ကိုတိုက်ဖို့ကျန်းမာရေးပညာရှင်တွေစတင်ဆန့်သက်နေပြီလို့ American ပြည်ထောင်စုနယူးယောက်ကကူးစက်ယောဂါအထူးကဒေါက်တာဇီယာတက်က VOE ကိုပြောပါတယ်။ကမ္ဘာလုံးမှာဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲရှေ့တန်းကကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုပဲ TV ယောဂါကာကွယ်ဆေးနဲ့စတင်ဆန့်သက်နေတာဖြစ်တယ်လို့သူကပြောပါတယ်။ဒါဆိုရင်နိုင်ငံတော်ကျန်းမာရေးစီမံချက်အဖြစ်ကလေးငယ်တွေကို TV ကာကွယ်ဆေးထိုးပေးခဲ့တဲ့အိန္ဒိယနဲ့မြန်မာလိုနိုင်ငံတွေမှာရောဗိုင်းရပ်စ်ကူးစက်မှုကာကွယ်ဖို့ညှော်လင့်ချက်ဘလောက်ထိရှိနိုင်မလဲ။ကျမအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။ BCG TB အဆုတ်နာယောဂါကာကွယ်ဆေးကိုကမ္ဘာ့ကျန်းမာရေးစီမံချက်အဖြစ်ချမှတ်ကျင့်သုံးခဲ့ခြင်းမရှိတဲ့အီတလီ၊နယ်သာလန်နဲ့အမေရိကန်ပြည်ထောင်စုစတဲ့နိုင်ငံတွေမှာ COVID-19 ယောဂါပြင်းပြင်းထန်ထန်ကူးစက်တာပိုးပြီးတွေ့ရတယ်လို့ American ပြည်ထောင်စု NYID နယူးယောက်နည်းပညာအင်စတီကျူအဖွဲ့ရဲ့သုတေသနစာထဲမှာဖော်ပြထားပါတယ်1948ခုနှစ်ကအိန္ဒိယနိုင်ငံမှာအဆုတ်ယောဂအကြီးအကျယ်ကူးစက်ခဲ့ပြီးတဲ့နောက်အဆုတ်ယောဂကာကွယ်ဆေးကိုမွေးကင်းစကလေးငယ်တိုင်းမှာထိုးဖို့နိုင်ငံတော်စီမံချက်အဖြစ်ချမှတ်ခဲ့တာပါကလေးငယ်တန်ပေါင်းများစွာတီဘီယောဂါကာကွယ်ဆေးထိုးခဲ့တဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမေရိကန်လောက်မဆိုးရွားဘူးဆိုတာကိုနိုင်ရှင်လေ့လာခဲ့တာဖြစ်တယ်လို့အဲ့ဒီစာရန်ကဆိုပါတယ်။ဒါပေမဲ့ဒီစာရန်ပြစ်စုမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုဖို့အလွန်စောနေသေးတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ်။လက်တလောအခြေအနေမှာတော့ဩစတြေးလျနဲ့နယ်သာလန်နှစ်နိုင်ငံမှာပဲတီဘီယောဂါကာကွယ်ဆေးကိုကိုဗစ် -19 ယောဂါတိုက်ဖျက်ရေးအတွက်စတင်ဆန်းသတ်နေကြောင်းသူကအခုလိုပြောပါတယ်။
ဒီ Australia Melbourne မှာရှိတဲ့ Children Hospital မှာစပြီးတော့လူကြီး4100ကျော်ကျွန်တော်နံပါတ်အတိအကျပဲကျွန်တော်မမှတ်မိတော့ဒါပေမဲ့4100စုံစုံလေးရှိတာပေါ့နော်အဲ့ဒါကိုသူတို့ recruitment လုပ်နေပါတယ်တစ်ချိန်တည်းမှာပဲ Marsla 31ရက်နေနဲ့တူတယ်ဆိုတော့ငယ်တပတ်အထက်ရပေါ့နော် Netherlands မှာရှိတဲ့ group တခုကလည်းလူကြီး1500ကျော်ကိုဟို recruit လုပ်တယ်ဒါပေမဲ့အဲ့ဒီလူကြီးသူတို့ recruit လုပ်တဲ့လူကြီးက very particular ပါဘယ်လိုတွေလဲဆိုတော့ကျွန်တော်တို့ဒီ health care workers တွေကိုပဲလုပ်တာပါကျန်တဲ့လူတွေကိုမပါပါဘူ
းအခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးတီဘီယောဂါကာကွယ်ဆေးအသုံးပြုလို့ရမရဆေးသိပ်ပံပညာရှင်တွေဘာကြောင့်စဉ်းစားလာရသလဲဆိုတဲ့အကြောင်းရင်းကိုတော့ဒေါက်တာဇီယာတက်ကအခုလိုပြောပါတယ
်ထွေတော့ကတော့ TV အတွက်ပဲထွေတာဒါပေမဲ့ TV ကိုအတွက်တော့သူအကျိုးအမြတ်မရှိအကျိုးဟို TV ကိုတော့ effective မဖြစ်ဘူးဆိုတော့သဘောတူက BCG ထိုးလို့ TV မကာကွယ်နိုင်ဘူးဒါသိကြပါသွားတယ်ဒါပေမဲ့တခြား virus တွေကိုတွားပြီးတော့ effective တော့ဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ပမာသုံးတယ်ဆိုတော့ immune modulator လို့သုံးတာပေါ့နော်။ immune system ကိုပြန်ပြီးတော့မြှင့်တင်တဲ့အနေနဲ့ကျွန်တော်တို့ဒီ CN cancer တွေမှာကျွန်တော်တို့ BCG ထိုးတဲ့ဟာတွေရှိလာတယ်။နောက်ပိုင်းကျတော့ကိုယ်ခန္ဓာတွေက immune system ကိုပြန်ပြီးတော့ဟိုဟာပေါ့ modulating effect ပေါ့နော်။ဆိုတော့ဒီ effect နှစ်ခုနဲ့တို့ BCG vaccine ကိုစပြီးတော့ပေးကြည့်တာပေါ့နော်
။ဟုတ်ကဲ့ဒါဆိုလို့ရှိရင် TB ယောဂါကာကွယ်ဆေးကိုအရင်ကတည်းကထိုးထားတဲ့သူတွေမှာရောကိုရိုနာဗိုင်းရပ်စ်ကူးစက်မှုငဲနိုင်မယ်ဆိုတဲ့မျှော်လင့်ချက်ရှိနိုင်မလားရှင်
။တို့ကနည်းနည်းလေးခက်တယ်။ဒီ vaccine တွေကတော့ရခဲ့တဲ့တိုင်းမှာထည့်ရတာပါ။ဆိုတော့ကျွန်တော်ထိုးခဲ့တဲ့ vaccine ကကျွန်တော်အနေနဲ့ပဲပြောတာပါနော်။ကျွန်တော်လွန်ခဲ့တဲ့အသက်9နှစ်6နှစ်ရွယ်ထိုးခဲ့တဲ့ vaccine ဒီရခဲ့တဲ့တိုင်းမှာအဲ့တော့တကယ်ထားခဲ့ရလား။ကျွန်တော်လည်းမသိဘူးမာ။ဒါအမှန်တိုင်းပြောတာ။ကျွန်တော်ထိုးထားတဲ့အနေအထားရ protection ရှိကြတယ်ရှိမှာပေါ့နော်ကုသိုလ်ကံကောင်းရလို့ရှိရင်ပဲရှိကြမှာလည်းရှိမှာပေါ့ရှိလို့ရှိရင်တော့ဒါကျွန်တော်တို့အတွက်အလိုတရာမှကောင်းတဲ့ပတ်စံမကုန်မဲနဲ့ရတဲ့ဟို protection တစ်ခုပေါ့နော
်လက်ရှိ American ပြည်ထောင်စုမှာတော့ TB ယောဂါကာကွယ်ဆေးကို coronavirus အတွက်စမ်းသပ်တာမျိုးမလုပ်သေးဘူးလို့ဒေါက်တာဇီယာတက်ကပြောပါတယ် Australia နဲ့ Netherlands နိုင်ငံတွေကစမ်းသပ်မှုရလဒ်တွေကိုတော့ဒီနှစ်အကုန်မှာသိရမှာဖြစ်တယ်လို့သူကဆိုပါတယ်ရှင်
ရှင်းတင်နေပလောဝမှာလေကြောင်းတက်ခတ်မှုကြောင့်အရသာ9ဦးတည်ဆုံခဲ့ရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။တပ်မတော်ဖက်ကတော့ပလောဝမြို့နယ်တွင်မှာလိုအပ်တဲ့နေရာတွေကိုလေကြောင်းပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်လို့ပြောပါတယ်။ရှင်းတင်နေပလောဝမြို့နယ်နိုင်ချောင်းဝကျေးရွာမှာဒီကနေ့မနက်ပိုင်းကပစ်ခတ်မှုဖြစ်ပေါ်ခဲ့တာကြောင့်ဒေသခံအရသာ9ဦးတည်ဆုံပြီးဒဏ်ရာရရှိသူတွေကိုပလောဝစီရင်ကိုပို့ဆောင်ထားတယ်လို့နိုင်ချောင်းဝကျေးရွာသားတဦးကဘူရော်ရီကိုပြောပါတယ်
။ဟုတ်ကဲ့အခုဒီကလေးနိုင်ခွဲလောက်ဆယ်လေးရနဲ့ပုံကြည့်လေအဲ့ဒီချိန်မှာအင်္ဂါလေး600မီလောင်သွားတယ်။နောက်ပြီးတော့တည်ဆုံသူလေး900ယောက်။နောက်ပြီးတော့အခုတန်ရရတဲ့လူလေး100ယောက်လောက်တန်ရရနေတယ်။အခုပလောဝဆေးရုံကိုရောက်အောင်။အာတန်ရရတဲ့အချိန်ကြီးကတော့300ယောက်လောက်တော့နည်းနည်းပြင်းထန်တယ်။ဒါပေမဲ့ဟိုကွာကြီး100ယောက်တော့ဘယ်လိုပြင်းထန်တယ်အခုတွင်းနေရတယ်။
တည်ဆုံသောသူတွေဟာလေကြောင်းပစ်ခတ်မှုကြောင့်တည်ဆုံသွားတာဖြစ်ပြီးပလောဝတောင်ပိုင်းမှာပစ်ခတ်မှုတွေရှိနေတယ်လို့ရှင်းတင်နေဆိုရဖွေပြောခွင့်ရစေဘင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
။ဟုတ်တယ်ချက်မနေ့ကဖြစ်တာပါ။မနေ့ကဖြစ်တော့လေကြောင်းတကူတော့ရွာလေးကြတော့လေ9ယောက်တည်ဆုံပြီးတော့9ယောက်တန်ရရတယ်9ယောက်ခွဲဒီနေ့မနေ့ပဲပလောဝဆေးရုံရောက်တင်း9လုံး7လုံးလောက်မှုတောင်သွားတယ်ကွာအဲမနေ့အဲ့တော့ပလောဝနာစတိုင်းမှာတော့တော့ချက်ဖြစ်တယ်ပလောဝနောက်ပြတောင်ကြော်ရောအခုလည်းဒီ AA လှုပ်ရှားမှုတော့ရှိနေတယ်ဒီ AA တွေလည်းမများပလောဝဒေသကနေထွက်ခွာသွားစီချင်တာပဲလေ AA မရှိတက်ပွဲတော့ရှိမှာမဟုတ်ဘူး AA ရှိလို့တက်ပွဲဖြစ်နေတာ
ပလောဝမြို့နယ်အတွင်းမှာအေအေဖွဲ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်ခတ်နေတာတွေရှိပြီးလိုအပ်တဲ့နေရာတွေကိုလေကြောင်းပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်လို့တပ်မတော်တတိမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ
်။အော်အဲ့လိုတော့မတူဘူးဗျ။အဲ့မှာတော့ဟိုပလောဝမှာရှိနေတဲ့သူ့နေရာတွေကိုအေအေကနေပြီးတော့ပြစ်တာခတ်တာတွေအဲရှိနေတာတော့အဲ့ဒါတွေတော့သိတယ်ဗျ။ဟိုလုံခြုံရေးယူထားတဲ့နေရာတွေဟာတွေကိုအေအေကနေပြစ်ခတ်နေတာတော့သိတယ်ဗျ။အဲဟိုဘယ်နှယောက်ဘယ်နေရာကဘလို့မှန်တယ်ဘာညာပြုခဲ့တာလဲဆိုတော့အဲ့ဒီလိုလိုလေတော့ပြောလို့မရသေးဘူး။အော်လေကြောင်းကလိုအပ်တာတော့
现在的巴拉瓦米尼玛，明年个代表去巴拉的西边没？南乡话计划拍马了，代表去巴拉没西古路，哎，不会表婚呀？看杜卡个表白的。
明年个的南乡话马了，就那罗那代表去打没西古，罗明年个代表去打个的巴拉瓦的其他不？啊，古的地上那点巴拉瓦其他也太，哎，你那嘛代表去打西边？本来我知道他也七八干嘛，哎，你嘛再过几大事嘞？那不就现在本来我没有当兵的，你家在唐老关嘛，我再过几大事。
若看两大干也会过，前排奥数没得要登记，需要拍个纪念他吧的。若看苗班的新兵的本来我没有那队嘛，苦拉班队再过的变成拉的喽。哎呀，到现在对宋某的来丢了你吧的，就那等来吧。若看今年的特定被捕他吧的。
由于苗班事情也为有那有名的人讨论在屁股。အချိန်မီဝေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
သောရရှိမရှိနစကူဘာမြန်မာရေးသုံးသပ်ချက်အစီအစဉ်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်မြန်မာနိုင်ငံမှာဗက်ဆုံစီလုံးညွှန်ရေးရနိုင်မလားဆိုတဲ့ကိစ္စကို1990ပြည့်ရွေးကောက်ခံဆွတ်တော်အမတ်လောင်းဒေါက်တာတင်းဆွေနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးသုံးသပ်ထားပါတယ်ဒီကနေ့ကဘာဝမှာလက်နက်ကင်ပဋိပက္ခရေပြစ်ခတ်ရဆွဲကြဖို့ပူဟန်မင်းကြီးတို့ကုလသမဂ္ဂအကြီးအမှုချုပ်တို့လိုပုဂ္ဂိုလ်တွေကဆော်ထားသလိုမြန်မာနိုင်ငံတွင်းမှာလည်းအလားတူအပြစ်ခတ်ရဆွဲဖို့လိုအပ်တယ်လို့အဖွဲ့အစည်းတချို့ကပြောဆိုနေကြတာရှိပါတယ်။တကယ်လက်တွေ့ဖြစ်လာနိုင်မဲ့အလားအလာကိုတော့ဒေါက်တာတင်းစီကအခုလိုစတင်ဆွေးနွေးထားပါတယ
်။ပနာမခရရင်တော့ကျွန်တော်ကတော့အလားလာသိအားမရဘူးခင်ဗျ။အားတော့နားလာပေါ့နော်။ဘာကြောင့်လဲဆိုတော့စစ်ပွဲတွေဖြစ်တိုင်းကဘာမှာပေါ့ပမာနိုင်ငံသားမကပါဘူးစစ်ပွဲကိုကြောင်းပြပြီးစီးပွားရေးအမြတ်ထုတ်ကြတယ်နောက်တစ်ခါနိုင်ငံရေးအမြတ်ထုတ်ကြပါတယ်ဒါအခြေခံပေါ့မြန်မာနိုင်ငံမှာလက်ရှိအခြေအနေကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အပြစ်တင်ဝေဖန်ခံရတဲ့ခေါင်းဆောင်တွေရှိပါတယ်ဒီလက်ရှိအစိုးရအစနောက်တမရောကာကွယ်ဦးစည်းရုပ်လည်းပါတယ်ပေါ့နော်ပူပန်ခံရတယ်စီမံခန့်ခွဲမှုကြွတင်ပြင်ဆင်မှုပစ္စည်းဝယ်ရုပ်ဝတ္ထုအားငွေအားစတာတွေကိုဖြစ်တင်မှုအပိုင်းမှာအစိုးရကိုပြစ်တင်ရပါတယ်နောက်တစ်ခါဒီသတင်းထန့်ချင်မှုအပိုင်းမှာပြန်ကြားရေးကိုပြစ်တင်ရတာပေါ့နော်ဒါကအခြေအနေအဲ့ဒီအခြေအနေမှာကျွန်တော်သူများနိုင်ငံနေနဲ့ရှင်ကြည့်ရင်ပေါ့နော်ဟိုတမရောနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြောပြရစီဥပမာဗြိတိန်နိုင်ငံမှာဆိုရင်ဟာလား exhibition center လို့ခေါ်တဲ့အာမပြပွဲခမ်းမကြီးကိုဗြိတိန်စစ်တပ်နဲ့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကပေါင်းပြီးတော့ကရင်4000ဆန်ယာယီဆေးရုံပြောင်းပေးကြတယ်ဒါအမှန်တမ်းမှကောင်းတဲ့အလုပ်ရနောက်ထပ်အမေရိကန်ပြည်တော်စုမှာဆိုရင်လည်းစစ်သည်မိုးကြီးကကတ်လာပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လို့ရွှေဆိုင်ထားရတဲ့ခွဲစက်လူနာတွေကိုအဲ့ဒီစစ်တမောကကုပေးမှာပေါ့နော်အဲ့တော့ဒါကကောင်းတဲ့နမူနာကျွန်တော်တို့ပမာနိုင်ငံမှာကောတမရောကဗာရီဆောင်ရဲ့ပေးတယ်လေပေးနေတယ်လေပေးအောင်မလဲကျွန်တော်တို့မသိဘူးခုထိတော့ကျွန်တော်မသိဘူးပေါ့နော်ဒါကျွန်တော်တမရောရဲ့အနေရီဆိုရပေါ့ပါနောက်တစ်ခါမိခွန်းရဲ့အဓိကချက်ဖြစ်တဲ့အပြစ်ခရဲ့စီရင်ငင်ငံရေးပေါ့နော်အဲ့ဒီခါကတော့ကိုရိုနာဖြစ်လို့လေသူကြီးကောင်းလာမယ်လို့ကျွန်တော်ကတော့မထင်ဘူးခင်ဗျ။ဒါကြောင့်လဲဆိုကျွန်တော်အရင်ချိန်ချင်းဆွေးနွေးပါတယ်။ကိုရိုနာဖြစ်မှလက်နဲ့အကင်ရက်စဲမယ်ဆိုတာစစ်တပ်ကရောတိုင်းရင်းသားလက်နဲ့ကင်ပဋိကရောလေးလေးနက်နက်စဉ်းစားကြရလား။ကျွန်တော်တော့မစဉ်းစားကြဘူးလို့ထင်တဲ့အတွက်မိခွန်းအဖြေကတော့ကျွန်တော်အားမရဘူးလို့ပဲဖြေပြစေခင်ဗျ။ဟုတ်ကဲ့။
ဒါမှတိုင်းရင်းသားလက်နက်ကိုင်အင်အားစုတချို့ကတော့အပြစ်ခတ်ရဆဲရေးကိုသူတို့အသွန်ခွန်ဆိုင်လုပ်မယ်ဆိုပြီးတော့ပြောနေကြရတာခင်ဗျာအထူးသဖြင့်အခုတိုက်ပွဲအပြင်းအထန်ဖြစ်နေတဲ့ AA ရဟန်းတက်ဆွေနေပဲသူတို့ညီညာရေးဆွေးနွေးဖို့စကားကိုတစ်ချိန်လုံးပြောနေကြတို့သိရပါတယ်ဒါမှတမ်တော်ကဒီကိစ္စကို let Kanjin see it, Gunsu and Nasunga at the Dinya Kia Pema Ego Tai Lekisa Tabu body, so I Piabini will see our way. So a tiny Nari Beka Lujin at the Boro Tria is in Pamasia. We are the Tika Yosevu Towns, right? Taina in Azu Kian Yuro Barubeka Pura Lekia.
Okay, come here. Tigisa Malebe, Diana and Azulu, Chung Biwala, the Kataka, or Gaucheka, Mamandabahu, General Yamananga Malesi, Lenakai Bido, Suwagu, Dolam, Nede, Poesi Bong, Miao Miazo, I see the Tema, Nangaye, Yuje, Muzae, Yuje, Diga, Meduja Ubo. Tosoleve, Duruha, AI, a pip soup bido. So I never pivot, Damaro never pivot. So we move Pubido, Lujanarego, Sonja, Didi Haro, Manabo, not Janora, Yojanaga, who chose he was you at the day, Meduja Vudu, Japanamabo. Not a car who may go and time at the day, E. Nepate, Damro Baga Sawyer Nedariga, the Kego, who may go on Tosia, or Simo Mate Hulu, Daro Janotinevia. The air down down, but you were down down because you say either coronavirus down down, but down down. That pits in the case, that you do a make it, that will pizzy be will do a delum yamare. Tembro begara, cooty, nebong, yingaze, drama, the Lenakai poison in a patay, a dogo game are a need hagani, cooty, two dead beyond a larerujan or matimukmia. Erodi, goose yoga, you go a chump you be tembro amia. Diana Lenakaini, but the Bido, a use of Bionino, Kauna Pokmia, Dodo Genoa, Manimumia.
Tamlo yet, he vince a bomb at the Boraha, a Pilta Yila, to remove the Pedau in Aptonian Pioma, a shop video, Nina is a Yeru Winau, Tamro Nina Bosia Sidaman, Sura Eugenia Sinisa, fellow Yajam Mube Chichi, 3 years getting of children in Chimalasia.
Erago, General Lula Yagrea Sabido, Chombido Chilucino, Tamro Beka, Mahabiwa, a Mumu, Piange, Nibu Hari, a Mumu, Piange Pare. Sagaro, the Communist Mono, at the Yazogaro, Tao, a Pilta Ego, Utibi, through Sonia Kayara, U Bojone, when let take up, no? The Adinda is only had it through Omin and Lupio. I didn't know my Diana Lenaka need to call a look to no? Eddie Calamaro, come Robert, I know there what is Sisuari, now only one bit of Sisuabo, no? Oh, Pilare, Kama, Trua, Chichen Yari, Boy Yari, Bika Yasi, Bama Zumara, Yinya in a Lenin, Lesu, Sisan Locate. Genomina, I didn't have the cootie through Aumi Mare. Dara jenuh nino miao. Tuh dulu ber, era yai itu boleh hati pare. Kali nama pionlar bo, suah bayangan le pionlar. Uten sen suah leteka sapi jodi ni ni lumban sen pionlar. Takar aku enari suah malay. Era aku ne makualar belu milagan subiru pionlar. Kali macam roga pagi jitu. Lenakan pegu, lenakan ni ne pisin tak kini dah. Tamro pitoga. Suaga Balulu, Damro is the Boraha, Dama Yijibai. Ado Kun, now so Chinuji, Damroha, a pure late dinan's raw machine, Dexin the left machine, Nian Lungan led to a Mapama Pilu, Barney Adalu, New Pipido, La Turene, a civil mean that Dandy Joseph Ojide, Mahavua, a mean Damroma, Choyoni, Elujan, or Yusavare, Tajau. Dilove is swepidobo, no? Oh, says what the Kagata Rasuin, the Diana Lena Gangi Silu, Damrau Agui, Yare de Poesilu, Mila, Dropo, Pore, Nangae, Negale, Tokera, who? Ron Chola Lucien or Damroma. Then I enjoy your Dachinze, your Machu, Tajau, General Biduan, Sis Sure de Boiharo, Sessi Gong Sin and Erujan, one minute, okay.
Tamroha, Tainari, Agula, the first rare, Nino, Yabu, a good thing, Queen Anglo, you know, Timmy, by a mesra, a big game, Jugu,
ဒီရောဆောင်ရက်ပြီးအထူးသဖြင့်ဆရာရဲ့စေဘေးဆောင်စခန်းမြေမှာဆိုလို့ရှိရင်တိတ်ကိုတက်မရေးချင်တယ်ဆိုရင်ကြောင်းလို့ထင်ပါတယ်ဆိုတော့ဒီလိုအချိန်မြေမှာဒီလိုပฏิပတ်ဟာကိုရက်ပြီးရောဒီကိစ္စမှာကုညီချင်းပြီးတင်တော်မယ်လို့များဒီလိုမစဉ်းစားမိရလားဆရာမှန်ပါတယ်ခင်ဗျကျွန်တော်လည်းအဲ့ဒီလိုအင်တာမတ်ရှေ့စီခြင်းနေတံပရာဟုတ်ပါ သူရဲ့တမရောကြဆင်းပစ္စည်းကြတဲ့နာမည်ကိုရှိန်ပေါ့နော်ပြန်တင်ဖို့သူ့ရဲ့စွမ်းရည်ကိုပြန်မြင့်ဖို့တိုင်းပြည်အတွက်ကိုဥတည်တဲ့မြို့ရဲ့ပြောင်းဖို့ဆိုတာဟာအခွန်ကောင်းကိုရှာရပါတယ်အခုကိုရိုနာဗိုင်းရပ်စ်ကအစ်စ်ယောဂါအစ်စ်ဖြစ်တော့ပမာဏငမှာဘလောက်ပမာဏအထိဒီမှမလဲဘယ်သူမှလည်းပြောလို့မရဘူးနော်ဒီအချိန်မှာဆိုးလာခဲ့ရင် တမရောကယောနောက်လက်ရှိအစိုးရပေါ့နော်အဲ့ဒါကိုကိုရိုနာဗိုင်းရပ်စ်ကအစ်စ်ယောဂါအစ်စ်ဖြစ်တော့ပမာဏငမှာဘလောက်ပမာဏအထိဒီမှမလဲဘယ်သူမှလည်းပြောလို့မရဘူးနော်ဒီအချိန်မှာဆိုးလာခဲ့ရင်
တမရောကယောနောက်လက်ရှိအစိုးရပေါ့နော်အဲထိတိကျတော့ကျူတင်ကာကွယ်မှုတွေပြင်ဆင်မှုတွေအကူအညီရယူမှုတွေကျွန်တော်လုပ်တင်ကြတဲ့ကာလဖြစ်ပါတယ်အဲ့ဒါကိုဖြစ်အပြောင်းအကျိုးစားကြသေးခြင်းလေလို့ကျွန်တော်လည်းအလေးနဲ့တိုက်တွန်းခြင်းနဲ့ခင်ဗျဟုတ်ကဲ့ဆိုရတော့တမရောကတိုင်းသားလက်နက်ကိုင်းအားစုတွေကပြည်သူတွေကစုပေါင်းညီညာပြီးတော့ဒီဟာကိုဝိုင်းပြီးတိုက်ခိုက်ရမယ့်အချိန်ဖြစ်နေပါဘောဆရ
ဒီပြောမနေပဲနဲ့ဟိုတိုင်းပြည်တစ်ခုလုံးနိုင်ဆိုင်တဲ့အမျိုးသားရင်းတာဝန်တရားလို့စစ်တပ်ဟလာဆိုရနောက်ဆိုရမဟုတ်တဲ့ဖွဲ့စည်းတွေမီဒီယာတာမန်ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေအကုန်လုံးကဝိုင်းဝန်းပြီးတော့လုပ်ကြရရင်တော့ကျွန်တော်တို့အများကြီးသက်တာမယ်နောက်တစ်ခါဒါကိုခုံခေါင်းကြီးတရားလို့ယူဆပြီးတော့ဒါပြင်ဆင်မှုတွေ
ပေါင်းစည်းမှုတွေအကုန်ဆောင်ရွက်ကြလို့ရှင်တော့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်မို့လို့ကျွန်တော်တို့နိုင်ငံဟာတမိုင်းစာမျက်နှာတင်မြန်ဖွင့်နိုင်လေမလားလို့ကျွန်တော်မျှော်လင့်ချင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season 10 ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကဏ္ဍစာပို့မယ်ဆိုရင် ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါရဲ့ရှင်။
မှာ COVID-19 ရောဂါပိုးရှိတဲ့သူတွေတွေ့ရှိလာနေပြီဖြစ်တာကြောင့်ပြည်သူလူထုအားလုံးဟာစိုးရိမ်ပူပန်မှုတွေနဲ့အတူ COVID-19 ရောဂါပိုးကူးစက်မခံရစေဖို့အတွက်တနင်္လာနေ့မြောက်လှုံ့ဆော်နေကြတာကိုတွေ့ရပါတယ်။တနင်္လာနေ့မြောက်အိမ်ထဲကနေအိမ်ကိုမထွက်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေကတိုက်တွန်းလှုံ့ဆော်ထားကြတာကြောင့်အိမ်ထဲကနေအိမ်ကိုမထွက်ဖဲနေနေကြတဲ့သူတွေရှိသလိုအလုပ်တာဝန်တွေကြောင့်မဖြစ်မနေအိမ်ထွက်ပြီးလှုပ်ရှားသွားလာနေကြရတဲ့သူတွေကိုလည်းတွေ့နေရပါတယ်။ မဖြစ်မနေအမြင်ထွက်ရမယ်ကိစ္စတွေကြောင့်လှုပ်ရှားသွားလာရတဲ့အခါယောဂကုသမခံရအောင်ဘယ်လိုကြိုးစားပြင်ဆင်ထားပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတစ်ဦးဖြစ်သူကိုချစ်ကိုကအခုလိုပြောပါတယ်။အပြင်မသွားခင်တိုင်းလက်ဆေးတယ်ဗျ။အန်းကျဲသုံးတယ်ပေါ့ဗျာ။အန်းကျဲသေးချာဆေးပြီးတော့မှအပြင်သွားရင်လည်းမက်ဆောင်တယ်ဗျ။အဲပြီးတော့ကားတစ်စီးကနေတစ်စီးပြောင်းစီရင်လည်းကျွန်တော်ဟန်းကျဲပဲသုံးတ ယောဂကုသဖြစ်ပွားမှုနှုန်းနှေးပါနေသေးတဲ့အချိန်မှာကျွတ်တဲ့ကဝေယရောက်စီဖို့အတွက်အုတ်ချွေအာနာတုံးပြီး PPCC လော့ကဒေါင်းလုပ်စေခြင်းတဲ့သူတွေရှိသလိုအုတ်ချွေအာနာနဲ့တနိုင်ငံလုံးလော့ကဒေါင်းလုပ်လိုက်တဲ့အခါရရှိလာနိုင်တဲ့စုစုတွေဟာပိုပြီးထိခိုက်နေတာစေနိုင်မလားဆိုပြီးလော့ကဒေါင်းလုပ်တာကိုသဘောမတူတဲ့သူတွေလည်းရှိနေပါတယ်လက်ရှိအချိန်တွေမှာတော့လော့ကဒေါင်းလုပ်တဲ့အချိန်မျိုးမဟုတ်ဘဲအလုပ်တွေရနာထတာမျိုးဈေးဆိုင်တွေပိတ်သိမ်းတာမျိုးမဖြစ်မနေဖွင့်ရတဲ့ဆိုင်တွေကို delivery အနေနဲ့ဖွင့်စေတာမျိုးစတဲ့လုံဆောင်ချက်တွေကိုတွေ့နေရတာပါမဖြစ်မနေလုပ်ငန်းဝင်ဝင်နေရတဲ့သူတွေအနေနဲ့မိမိရဲ့ပတ်ဝန်းကျင်မှာ COVID-19 ကူးစက်မခံရအောင်ဘယ်လိုသတိပြုဆောင်ရွက်နေကြပါသလဲလို့မေးကြည့်တဲ့အခါဝန်ထမ်းတဦးဖြစ်သူကိုငိမ့်မင်းထက်နဲ့ဈေးသက်တဦးဖြစ်သူကိုဇင်လင်းထွန်းတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဟုတ်အဲ့ဒါတော့ကျွန်တော်တို့လို့အခုမတ်တပ်ထားလို့ဘုံသွားလာလို့ရှိလူရတဲ့သွားလာလို့ရှိမတ်တပ်ထားပါပြီးလို့ရှိရင်ကျွန်တော်တို့အသေးရတက်လာလို့ရှိရင်လက်ကိုဆက်ပြနဲ့ဆေးပေးရမယ်တက်တက်ရှိနေရမယ်ပြီးလို့ရှိရင်အသေးသွားမယ်ဆိုရင်ဟန်ဂျက်လေးဆောင်းထားပြီးပို့ကောင်းပါတယ်အိမ်မှာလည်းအရက်တရားလေးပဲဆောင်းထားပါ
သူတို့တွေသွားနေထိုင်သွားလာတာတော့အားလုံးကမတ်တပ်ပြီးသွားကြတယ်အားလုံးသူတို့ပိုမကူအောင်တအူးကိုတအူးချောင်းဆိုးတဲ့လူတွေပါတွေ့လို့ရှိရင်သူတို့ဝေဝေရှောင်ရတာတွေတွေ့ရပါတယ
်ကိုဗစ် -19 ရောဂါပိုးဟာတကမ္ဘာလုံးမှာကူးစက်ပြန့်နှံ့လျက်ရှိနေပြီးရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတိုင်းရဲ့ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်ဆုံးရှုံးမှုတွေကိုကြုံတွေ့နေကြရတာပါမြန်မာနိုင်ငံမှာလည်းရောဂါကူးစက်ခံရသူတွေတွေ့ရှိလာနေပြီးဖြစ်နိုင်ခြေရှိတဲ့သူတွေကိုတည်တံ့ခွဲထုတ်ဆောင်ကြည့်ရတာတွေနဲ့ကူးစက်ပြန့်နှံ့မှုအရှိန်မပြင်းထန်အောင်ကာကွယ်လှုပ်ဆောင်ရတာတွေကြောင့်ကျန်းမာရေးနဲ့စီးပွားရေးကဏ္ဍတစ်ခုလုံးမှာထိခိုက်နေတာမှုတွေကြုံတွေ့ကြရမှာဖြစ်ပါတယ်ဒီချိန်မှာပြည်သူလူထုအနေနဲ့သတင်းမားတွေကိုမယုံကြည်ပဲမှန်ကန်တဲ့သတင်းဌာနတွေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးပူးပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့ဗုဒ္ဓဂါယဖျားဖူးဝန်ဆောင်မှုလုပ်ငန်းလုံဆောင်သူတူဦးဖြစ်သူကိုအောင်ဆန်ဖြိုးကအခုလိုပြောပါတယ်အ
ဲကူကတော့အကုန်လုံးပူးပေါင်းဆောင်ရွက်ဖို့လိုရပါတယ်နော်နိုင်ငံနဲ့ပူးပေါင်းယူဆောင်ရွက်ရမယ်ထုတ်ပြန်တဲ့သတင်းတွေကိုလည်းအများနဲ့ကြည့်ရှုပြီးတော့ပေါ့နော်မှန်ကန်နဲ့ဝေဖန်ဖို့လည်းလိုပါတယ်နော်ဘဟုတ်တဲ့ဟုတ်ကသတင်းတွေလည်းတက်နေကြတာရှိတယ်လေအဲ့ဒါတွေလည်းမယုံဖို့လိုပါတယ်နော်ကျွန်တော်တို့အဲတကယ်သတင်းဌာနတွေကတွင်းတဲ့ဟာတွေကိုပဲမှန်ကန်ကန်ယုံကြည်ရမယ်ကျွန်တော်တို့ညွှန်ကြားတဲ့အတိုင်းပဲလိုက်နာဖို့လိုအပ်ပါတယ်တကယ်လည်းပဲမသွားပဲနေရမယ်တကယ်လည်းအိမ်မှာနေဖို့နေရမှာဖြစ်ပါတယ်နော
်အိမ်မင်းမထွက်ဘဲအိမ်ထဲမှာပဲနေကြတဲ့သူတွေကလည်းယောဂပိုးဝင်ရောက်မလာစေဖို့အတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့ကြေညာချက်တွေကိုသတိပြုလိုက်နာဆောင်ရွက်ပေးဖို့လိုပါတယ်COVID-19 ကူးစက်မခံရစေဖို့နဲ့ကျန်းမာရေးနဲ့ညီညွတ်စေဖို့အတွက်အိမ်ထဲမှာဘလို့နေထိုင်လှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါအထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်မိမိရဲ့ကိုယ်ပိုင်စနစ်တက်ဖို့အတွက်မိမိအိမ်ထဲမှာလုပ်တင်တာတွေကကိုယ်လက်လှုပ်ရှားမှုအပြင်ဒီလက်မိုက်နဲ့ညီညွတ်တဲ့စားတောက်တွေစားတောက်တင်နေ
ဟုတ်ကဲ့နော
်ခရာဒီကုနာကဒါတို့စားပါတို့နော်ဒီစင်လေစားရရှိတယ်ဒီ note နဲ့ note ပစ္စည်းဆိုတော့ဒိန်ကြီးအုပ်စုပေါ့နော
်
ဒီ CS နဲ့ရတော့ဗျာဒီအတိုင်းနဲ့ပိုပြီးစားသေးတယ်ကျွန်တော်မှဒီအနှံ့ထဲမှာဗိုက်တာမင် C ရှင်တတ်ပါတယ်နော်တန်ရာသီးဘိတ်ဘောဒီနော်ဒါလေးပိုပြီးစားတော့တယ်နော
်ဟုတ်ကဲ့ပါ
ဒီရက်ထဲမှာလည်းဆိုပါပဲဒါပြန်ပြန်ဆုံးစားနိုင်ပြီးပိုကောင်းပြီနော
်ဟုတ်ကဲ့ပါ
အဲ့တော့ CA ဆိုရင်တော့ဒါတော့ကျွန်မတို့ဒီရှော့ချစားသုံးသိတဲ့အတွက်ထားတော့ရှော့ချပြီးတော့စားသုံးမယ်ပေါ့နော
်
ဒီကကြတော့အိမ်မနေနဲ့အေးဝဝအိမ်ပါပေါ့နော်အိမ်မဆိုတော့အိတ်ချိန်ကတော့ပူနာတော့လေဒီ green shot နဲ့ပါနေနော်ဒါနဲ့ဆိုလို့ရှိရင်အိတ်ချိန်ကိုဒီနေ့ကိုကိုရိုနာရောဂါ9နာရီဒီ green shot အောင်ဒီဆောင်ရွက်ထားတဲ့နဲ့အဲ့တော့အေးဝဝအိတ်ချိန်ကလည်းကိုကစနစ်တိုးတက်တယ်မှာပါတယ်နောက်ကိုကစနစ်တိုးတက်စီရဲ့ set ကတော့ဒီ positive minded ပေါ့နော်အကောင်းကြီးစိတ်ကလေးထားမယ်စိတ်ကနန်းသာသာနေမယ်ဆိုလို့ရှိရင်လည်းကိုယ်ကစနစ်တိုးတက်တယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေရှိလာပြီးဖြစ်တာကြောင့်တနိုင်သမျှအိမ်ထဲမှာနေပေးကြဖို့နဲ့အိမ်မြင်ကုန်မဖြစ်မနေထွက်ဖို့လိုအပ်လာပြီးဆိုရင်လည်းရောဂါကူးစက်ပြန့်နှံ့မှုမရှိအောင်သတိထားပြီးလှုပ်ရှားသွားလာကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါ VOA မြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
အဗီယိုရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါအင်္ဂလန်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကြောင့်ဘောလုံးမွဲတွေကိုရန်နာထားပြီးတော့အသင်းတွေရပ်တည်ဖို့အတွက် ကစားသမားတွေအနေနဲ့လစာ30ရာခိုင်နှုန်းလျှော့ယူဖို့အသင်းတွေအနေနဲ့တောင်းဆိုကြဖို့ကိုလုပ်နေကြပါတယ်။ပရီးမီးယားလိဂ်နဲ့အသင်းတာဝန်ရှိသူတွေပြီးခဲ့တဲ့ရက်ပိုင်းတွေအတွက်မှာအရေးပေါ်အစည်းအဝေးတွေလုပ်ပြီးတော့အဲ့လိုတောင်းဆိုဖို့သဘောတူခဲ့ကြတာပါ။ဒါပြင်ဗြိတိန်ကျန်းမာရေးဝန်ကြီးမက်ဟန်ကော့ကလည်းကစားသမားတွေလစာ30ရာခိုင်နှုန်းလျှော့ယူဖို့ကိစ္စကိုထောက်ခံလိုက်ပါတယ်။
I think that everybody needs to play their part in this national effort, and that means Premier League footballers too. Given the sacrifices
of many people... ...the coronavirus and yoga are going to be done in the world. If you look at the coronavirus and the Premier League, you will be able to do it. If you look at the NHS, you will be able to do yoga and yoga. If you look at the first thing, you will be able to do yoga and you will be able to do it. ပရီးမီးယားလိဂ်ဘောလုံးသမားတွေအနေနဲ့လည်းသူတို့လုံနိုင်သလောက်ပါဝင်ကူညီသင့်ပါတယ်သူတို့အနေနဲ့လာစာရှော့ယူပြီးတော့ကူညီသင့်တယ်လို့ထင်တယ်ဆိုပြီးဗြိတိန်ကျန်းမာရေးဝန်ကြီးမက်ဟန်ကော့ကပြောသွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသင်းတွေအနေနဲ့တသင်းချင်းစီကစားသမားတွေနဲ့ညှိနှိုင်းရမှာဖြစ်ပြီးတော့အသင်းတွေနဲ့ကစားသမားတွေကြားမှာညှိနှိုင်းမှုတွေစတင်လှုပ်သွားဖို့လည်းရှိနေပါတယ်ဗြိတိန်ကျန်းမာရေးဝန်ကြီးလာစာရှော့ယူဖို့ပြောလိုက်တဲ့အပေါ်မှာမန်ယူနဲ့အင်္ဂလန်ကစားသမားဟောင်းဝိန်းရူနီကတော့ဝေဖန်လိုက်ပါတယ်
ဘောလုံးသမားတွေလာစာရှော့ယူဖို့ပြောနေချိန်မှာပဲအင်္ဂလန်အသင်းရဲ့နီးပြဂါရက်သ်ဆောက်ဂိတ်ကတော့လာစာ30ရာခိုင်နှုန်းရှော့ယူဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အင်္ဂလန်နီးပြဆောက်ဂိတ်ဟာလာစာဖြစ်တဲ့တစ်နှစ်ကိုဗြိတိန်စတာလင်ပေါင်3သန်းရရှိတာဖြစ်ပါတယ်။ဆောက်ဂိတ်နဲ့အတူအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြဖိလစ်နယ်ရယ်ကလည်းလာစာ30ရာခိုင်နှုန်းရှော့ယူဖို့သဘောတူလိုက်ပါတယ်ခင်ဗျာ။
ဟာမှာလဲပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဗိုင်းရပ်စ်အနေနဲ့စိတ်မချအောင်မချင်းပြန်ဆောက်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေမှာပြန်ဆောက်ဖို့လှုပ်ထားတာဖြစ်ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မေလာတဲ့အထိထပ်ရွှေ့ခဲ့ပြီးတော့အခုနောက်ဆုံးမှာမေလာထဲမှာလဲပြန်ဆောက်ဖို့မဖြစ်နိုင်သေးတာကြောင့်တင်းတော်တဲ့အချိန်ဗိုင်းရပ်စ်အနေနဲ့ကင်းတဲ့အချိန်ကြောင့်မှပြန်ဆောက်ဖို့သဘောတူလိုက်တယ်လို့ပရီးမီးယားလိဂ်ဘက်ကပြောပါတယ်ဥရောပဘောလုံးပွဲတွေဘယ်တော့ပြန်ဆောက်မယ်ဆိုတာအတိအကျမသိရသေးပေမဲ့ဂျာမနီမှာတော့အသင်းတွေပြန်လေ့ကျင့်နေကြပါပြီဘာမြူနစ်ရှော့ကာမွန်ချင်ဂလဘတ်ဝေါ်ဘတ်နဲ့အိုင်ထရက်ဖရန့်ဖော့စတဲ့အသင်းတွေဟာလေ့ကျင့်မှုတွေပြန်လုပ်နေကြတာပါဘောလုံးပွဲတွေပြန်စတဲ့အခါမှာအသင်းဖြစ်အောင်ပြင်ဆင်တဲ့အနေနဲ့လုပ်နေတာဖြစ်ပြီးတော့ကစားသမားတွေအနေနဲ့လည်းဘောလုံးနဲ့လေ့ကျင့်နေဖို့လိုတယ်ဆိုပြီးတော့အသင်းတွေဘက်ကပြောပါတယ်ဆိုတော့သူတို့ဘယ်လိုလေ့ကျင့်နေကြပါလဲအသင်းတွေကတော့သတ်မှတ်ထားတဲ့စီမင်းစီကန်နေတိုင်းတယောက်နဲ့တယောက်ခက်ခော်ကနေပြီးတော့၅ယောက်တအုပ်စုစီခွဲပြီးတော့လေ့ကျင့်နေကြတာပါအဲ့လိုလေ့ကျင့်တဲ့အခါမှာလည်းတယောက်နဲ့တယောက်ခန္ဓာကိုယ်ချင်းမထိပဲလေ့ကျင့်တာဖြစ်တယ်လို့ပြောပါတယ်ဂျာမန်ဘွန်ဒက်စ်လီဂါပွဲတွေကိုပြီးခဲ့တဲ့မတ်လ17ရက်နေ့ကလေးကရဆိုင်ထားတာဖြစ်ပါတယ်။အချိန်တည်းမှာပဲဘယ်လ်ဂျီယံနိုင်ငံမှာတော့မဘေးချန်ပီယံဘဲအသင်းဆိုတာပေါ်ထွက်လာပါပြီ။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘယ်လ်ဂျီယံမဘေးပွဲတွေကိုဖျက်သိမ်းလိုက်ပြီးဘရုအသင်းဟာမဘေးပွဲတွေမှာ15မှတ်အသာနဲ့ဦးဆောင်နေတဲ့ကြောင့်ချန်ပီယံဖြစ်တက်မှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ယောဘကဘောလုံးပွဲတွေကိုရထားပေမဲ့လည်းအလဲအာရှကတာဂျီကစ္စတန်နိုင်ငံမှာတော့ဘောလုံးရာသီသစ်ကိုစတင်လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကတာဂျီကစ္စတန်နိုင်ငံမြို့တော်ဒူရှန်ဘီမှာစူပါဖလားဘောလုံးပွဲနဲ့ဘောလုံးရာသီကိုစတင်ဖွင့်လှစ်လိုက်တာပါဒါပေမဲ့လည်းပွဲကတော့ပြည်သက်တွေမပါပဲကစားခဲ့တယ်လို့ဆိုပါတယ်တဂျီကစ္စတန်မှာအခုချိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမရှိတာကြောင့်ဘောလုံးရာသီကိုစတင်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
စနစ်ကာတာကဘာဖလားနဲ့ပတ်သက်ပြီးတော့နောက်ထပ်အဂတိလိုက်စားမှုအရှုပ်တော်ပုံမှတ်တမ်းတွေထွက်ပေါ်လာပါတယ်2020ကဘာဖလားအင်ရှင်ရွေးချယ်တဲ့နေရာမှာ FIFA လုံးမှုဆောင်ကော်မတီဝင်တချို့ဟာလက်စားခဲ့တယ်လို့ American တရားရေးအာဏာပိုင်တွေကပြောလိုက်ပါတယ်2020ကဘာဖလားအပြင်2018ကဘာဖလားနှစ်ခုစလုံးအင်ရှင်ရွေးချယ်တဲ့နေရာမှာ FIFA မှုဆောင်ကော်မတီဝင်တွေအများပြားဟာလက်စားပြီးတော့မဲပေးခဲ့တာဖြစ်တယ်လို့စုံစမ်းတွေ့ရှိမှုအတက်ကဖော်ပြနေပါတယ်အဲ့ဒီ FIFA မှုဆောင်ကော်မတီဝင်တွေထဲမှာတောင်အမေရိကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်း Nicholas Leos ဘရာဇီးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်း Ricardo Teixeira တို့လည်းပါဝင်နေဆိုပြီးတော့ American တရားရေးဌာနဘက်ကစွပ်စွဲထားပါတယ်။ဒါကြောင့်2022ကာတာကမ္ဘာဖလားမှာဘာတွေဖြစ်လာအောင်လဲဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ဗျာ။ Atletico Madrid နဲ့ Serbia အသင်းနီးပြဟောင်း Radomir Antic ကွယ်လွန်သွားခဲ့ဖြစ်ပါတယ်။အသက်82နှစ်ရှိဖြစ်တဲ့ Antic ဟာတနင်္လာနေ့ကကွယ်လွန်သွားခဲ့တာဖြစ်ပြီးတော့အဲ့ဒီအတွက်ဝန်ထဲကြောင့် Atletico အသင်းဘက်ကကြေညာချက်ထုတ်ထားပါတယ်။စပိန်သတင်းစာ AS ကတော့ Antic ဟာ Pancreas ရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်တယ်လို့ပြောပါတယ်။တကယ်တော့ Antic ဟာဥရောပကအသင်းကြီးတွေအပါအဝင်အသင်းတွေအတော်များများကိုနီးပြဖြစ်တာဝန်ယူခဲ့ပြီး
ဒီထဲမှာစပိန်ကနာမည်ကြီးရီယယ်နဲ့ဘာစလိုနာပြင်ဇာရာဂိုဇာဖီနာဘာချေပါတီဇန်ဘဲဂရိတ်နဲ့လူတန်တောင်းအသင်းတွေလည်းပါဝင်ခဲ့ပါတယ်။သူဟာအက်တလက်တီကိုမက်ဒရစ်အသင်းနဲ့တူ1996ခုနှစ်ကလာလီဂါနဲ့ကိုပါဒယ်ရီဖလားနှလုံးစလုံးကိုရယူနိုင်ခဲ့ပါတယ်။ဒါပြင်2010ကမ္ဘာဖလားမှာလည်းဆာဗီယာအသင်းကိုနီးပြားဖြစ်နဲ့တိုင်တွယ်ခဲ့ပါတယ်ခင်ဗျာ။MSD စရဲ့နီးပြပက်ဂေါ်ဒီယိုလရဲ့မိခင်ဖြစ်သူဟာကိုရိုနာဗိုင်းရပ်စ်ကြောင့်ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။အသက်82နှစ်ရှိဖြစ်တဲ့ဂေါ်ဒီယိုလရဲ့မိခင်ဒေါ်လာဆာလာစ်ကာရီယိုဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတော့စပိန်နိုင်ငံဘာစီလိုနာမြို့မှာတနင်္လာနေ့ကကွယ်လွန်သွားခဲ့တာဖြစ်တယ်လို့ MSD သတင်းကကြေညာပါတယ်။ဂေါ်ဒီယိုလဟာပြီးခဲ့တဲ့သတင်းပတ်အတွင်းကပဲစပိန်နိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်ဆိုပြီးတော့ယူရိုငွေတစ်သန်းလူရန်ထတာဖြစ်ပါတယ်ခင်ဗျာ။တင်နစ်ဘက်ကိုကြည့်မယ်ဆိုရင်တော့ညူယောက်မြို့ကဒီ US Open ကစားတဲ့ Billie Jean King Tennis Center ကိုယာယီဆေးရုံဖြစ်နေလှုပ်လိုက်ပါတယ်ညူယောက်မြို့ဟာအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့နေရာဖြစ်ပါတယ်ဒါကြောင့်ညူယောက်မြို့ကဆေးရုံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကိုထားပြီးတော့ကုသနိုင်အောင်ဆိုပြီးတော့အဲဒီဆေးရုံတွေကလူနာတွေကိုရွှေ့နိုင်ဖို့အတွက်အခုလိုယာယီဆေးရုံတွေလုပ်နေတာလို့ညူယောက်မြို့တော်ဝန် Bill de Blasio ကပြီးခဲ့တဲ့ဘက်မှာကြေညာလိုက်ပါတယ်ဒီတင်နစ်စံတမှာရှိတဲ့မိုးလုံးလေလုံးလေ့ကျင့်ခွင်းတွေမှာလူနာ350လောက်ထားနိုင်ဖို့အတွက်လှုပ်ဆောင်နေကြတာပါ။ဒါပြင်ကမ္ဘာနိုင်ငံအသီးသီးမှလည်းအားကစားကွင်းတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကိုကုသပေးတဲ့ယာယီဆေးရုံတွေအဖြစ်လှုပ်လာနေပြီးတော့မြန်မာနိုင်ငံမှာလည်းအားကစားနဲ့ကျန်းမာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဘောလုံးဖွဲ့ရတော်ပေါင်းပြီးတော့တူဝနအမျိုးသားဘောလုံးအကယ်ဒမီအပါဝင်လက်ရွေးစင်ကစားသမားတွေရဲ့ဒီအဆောင်တွေကိုကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးအတွက်တည်ဆန့်ခွဲတဲ့ဒီ quarantine center တွေအဖြစ်နဲ့လုံဆောင်ထားတယ်ဆိုတာပြောကြရင်လည်းအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီပါပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်ခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်လန်ဒန်မြို့ကဆေးရုံမှာကုသမှုခံယူနေရတဲ့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာအထူးကျမတ်ဆောင်မှာနေရချန်နေခဲ့ရပြီးတဲ့နောက်တည်ငြိမ်ချင်းနေမှာရှိနေကြောင်းကျမတ်ရဲ့ရရှိသူကဒီနေ့ပဲပြောလိုက်ပါတယ်ဝန်ကြီးချုပ်ဟာတက်တောင်တတာနဲ့စိတ်သက်ခံငယ်မှမှရှိနေကြောင်းလဲကျမတ်ရဲ့ဝန်ကြီးဌာနအငွေတန်းဝန်ကြီးအက်ဒဝတ်အေဂါကပြောလိုက်တာပါတောင်ကိုရီးယားနိုင်ငံမှာတော့လူချင်းချင်းအဆက်ဆက်တွေကိုရှော့ချကျောင်းတွေကိုပိတ်လိုက်ပြီးတဲ့နောက်ကူးစက်မှုတွေလည်းတိတိတသာရော့သွားပါတယ်ဒီသတင်းပတ်ထဲကူးစက်သူအရေးထွက်ရော့သွားတဲ့တောင်ကိုရီးယားမှာလူနာအသစ်53ယောက်သာတွေ့ရတဲ့အကြောင်းလဲဒီကနေ့ပဲသတင်းထုတ်ပြန်ထားတာပါအမေရိကန်ပြည်ထောင်စုကတော့ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်4သိန်းလောက်ထိရှိနေပြီးဂျာမနီနိုင်ငံဟာလည်းဒီနှစ်မှာပဲကူးစက်သူ3,000ကျော်သွားပါတယ်COVID-19 ရေးပေါ်အခြေအနေကြောင့်ပြည်ပမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေအတွက်နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့လုပ်ငန်းတွေနဲ့နိုင်ငံသားတွေအတွက်ဝန်ဆောင်မှုတွေကိုရှော့ချထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဒီနေ့ပဲကြေညာပါတယ်။အများပြည်သူချမ်းသာရေးအတွက်ကြိုတင်ကောက်ွယ်အနေနဲ့ဧပြီလ2ရက်နေ့ကစလုပ်ငန်းတွေကိုရှော့ချလိုက်တာပါ။အမေရိကန်ပြည်အစိုးရမှနိုင်ငံကူးလက်မှတ်တွေပုံနှိပ်ထုတ်လုပ်ပေးပို့နေတဲ့လုပ်ငန်းတွေနဲ့ငွေစင်ပြည့်စုံတဲ့လုပ်ငန်းတွေကိုနောက်ထပ်တစ်စုံတစ်ရာမထုတ်ပြန်မချင်းစိုင်းငံ့ထားမှဖြစ်ကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်နောက်ထပ်နှုတ်သေဆုံးသွားတဲ့အကြောင်းဒီကနေ့ပဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအတည်ပြုလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူစုစုပေါင်း3ဦးရှိသွားပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေဖြစ်အတည်ပြုထားတဲ့16ယောက်မြောက်နဲ့18ယောက်မြောက်လူနာတွေသေဆုံးခဲ့တာဖြစ်ပြီးအသက်48နှစ်အရွယ်18ယောက်မြောက်လူနာကတော့သွေးရောဂါအခံရှိသူဖြစ်ပြီးဒီနေ့မနေ့စောပိုင်းမှာသေဆုံးသွားတာလို့လည်းပြောဆိုထားပါတယ်။ဒီဆုံးသူ3ဦးပါဝင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူစုစုပေါင်းဟာဗုဒ္ဓဦးနေစောပိုင်းအထိ22ယောက်ထိရှိတဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာဗုဒ္ဓဦးနေညဘက်စီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရ VOA မြန်မာပိုင်းစီစဉ်နေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြ ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောရာယီရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လင်ဦးပါခင်ဗျာ
This program has come to you from the Voice of America, Washington.